Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ်အောက်တိုဘာလ6ရက် VOA American တန်ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်လေးကို Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညပိုင်းအစီအစဉ်လေးကိုတောင်းရင်တင်ဆက်ပေးပါမယ
်မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုကုသနေဦးနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်ဟောင်ကောင်ကဆန္ဒပြတဲ့သူတွေဟာရေးပေါ်ဥပဒေကိုဆန့်ကျင်ပြီးတော့မြန်မာဘုံတွေတက်ဆန္ဒပြကြကြပြီးတော့ဒါကိုရဲတပ်ဖွဲ့ကမြေယူဘုံတွေတုံနေနေခဲ့ပါတယ်။ American သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်နဲ့ပတ်သက်ပြီးတော့ Ukraine for PR ပြခဲ့တယ်ဆိုတဲ့စွဲချက်နဲ့ပတ်သက်ပြီးဒုတိယမြောက်တိုင်းကြားသူတယောက်ထွက်ပေါ်လာပါတယ်။မြောက်ကိုရီးယားနဲ့ American ကြားလုပ်ငန်းဆင်ညူပြဆွေးနွေးမှုကနေမြောက်ကိုရီးယားကမနေ့ကတော့သာကြီးနှုတ်ထွက်သွားခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
ဟုတ်ကဲ့ပါရှင်သတင်းနေပြီးမှနားဆင်ရမယ့်သတင်းလှော်တွေမှာတော့ကချင်ပြည်နယ်အတွင်းစစ်ဆောင်ဒုက္ခသည်တွေနေရင်းပြောင်းနိုင်ရေးဘယ်လိုအခြေအနေရှိပါသလဲ
ဒီတိုင်းဖိအားပေးတဲ့အနေနဲ့ဒီ IGP ကိုဇွတ်ပြန်ခိုင်းမယ်ဆိုတော့ကျွန်တော်အနေနဲ့ကအသာတဘာဝကြောက်သူတို့တော့မှဘာတချေဆိုတဲ့အဲ့ဒါတော့မှသူတို့မချုပ်သေးသေးနဲ့အချိန်မှာ
ကချင်လူမှုဖွံ့ဖြိုးရေးအဖွဲ့မြကြီးနာဥက္ကဋ္ဌဦးစောချက်ပြောသွားတာပါဒီကြောင်ပြည်စုံကိုနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အပတ်စဉ်ကဏ္ဍတွေကမြန်မာရေးရဆွေးနွေးကမှာတော့ဒုက္ခသည်တွေပြန်ပူရေးစီစဉ်တဲ့ဖက်သက်ပြီးတော့နောက်ဆုံးဖြစ်ထွန်းတိုးတက်မှုဘာတွေရှိသလဲဆိုတာကိုအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်နဲ့ဆွေးနွေးမင်းမြန်းချက်ကိုထုတ်လွှင့်ပေးမှာဖြစ်တယ်လို့နောက်ပိုင်းမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများနဲ့ကမ္ဘာတစ်လွှားထူးခြားဆန်ပြသတင်းများစီစဉ်တွေကိုလည်းတင်ဆက်ပေးပါမယ်။အခုရင်တုံးတော့ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့ကိုသားညိုလိုကပြောပြပေးပါရှင
်ဟောင်ကောင်စနားပြပွဲတွေမှာမျက်နှာဖုံးမတက်စင်မှုတားမြစ်ထားတဲ့ရေးပေါ်ဥပဒေထုတ်ပြန်ထားတာကိုစန့်ကျင်တဲ့အနေနဲ့ဒီမိုကရေစီရဲ့ထောက်ခံဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာဒီနေ့မှလက်နေပေါ်ထွက်ဆန္ဒပြခဲ့ကြပြီးတော့ဒါကိုရဲတပ်ဖွဲ့ကနေရာတော်များများမှာမျက်ရည်ပုံးတွေတုံးပြီးတော့နေနေခဲ့ပါတယ်။ဆန္ဒပြတဲ့သူတွေဟာမိုးတွေရွာနေတဲ့ကြားကပဲထီးထီးဆောင်ပြီးတော့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြတဲ့သူတွေဟာဟောင်ကောင်က Pacific Place နာမည်ကြီးဈေးဝယ်စင်တာမှာငင်းညမ်းစွာဆန္ဒပြနေကြတာဖြစ်ပြီးတော့ဒါကိုမျက်ရည်ပုံးတွေတုံးပြီးလူစုခွဲစရာအကြောင်းမရှိဘူးလို့မျက်မြင်သက်သေတွေကပြောပါတယ်။ကိုလိုနီခေတ်ကအသုံးပြုခဲ့တဲ့ရေးပေါ်ဥပဒေကိုအသုံးပြုတာကိုစန့်ကျင်တဲ့အနေနဲ့ဒီဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာမျက်နှာဖုံးတွေတက်ဆင်ပြီးတော့ဒီနေ့မှဆန္ဒပြခဲ့ကြတာပါအဲ့ဒီရေးပေါ်ဥပဒေအရဆန္ဒပြတဲ့သူတွေအနေနဲ့သူတို့ရဲ့မျက်နှာကိုမျက်နှာဖုံးတွေတက်ဆင်ပြီးကာထားမယ်ဆိုရင်ထောင်နဲ့တစ်နှစ်ကြာခံရမှာဖြစ်ပါတယ်ဟောင်ကောင်ရဲတပ်ဖွဲ့တွေဟာဆန္ဒပြပွဲနှစ်ခုနဲ့ရင်ဆိုင်နေရပြီးတော့တောက်ကြနေညာတုန်းကလိုမျိုးဆန္ဒပြပွဲကနေအကြမ်းဖက်တဲ့အထိဖြစ်လာမှာကိုလည်းစိုးရိမ်နေကြပါတယ်ပြီးခဲ့တဲ့တောက်ကြနေ့ကဆန္ဒပြပွဲတွေဟာကြမ်းဖက်တဲ့အထိဖြစ်လာခဲ့တာကြောင့်ဟောင်ကောင်ကမြောက်ယထားနဲ့ယထားပြေးဆွဲတာတွေကိုရပ်တန့်လိုက်ရပြီးတော့မနေ့စနေနေ့မှာတော့ဟောင်ကောင်ရဲ့လုပ်ငန်းလွတ်ပတ်မှုတွေဟာတဝက်လောက်ရပ်ဆိုင်သွားခဲ့ပါတယ်ခင်ဗျာ
ဆန္ဒပြမှုတွေအပတ်စဉ်လိုလိုဖြစ်နေတဲ့ဟောင်ကောင်မှာမျိုးနှဖုံးတက်ဆန္ဒပြတာကိုရည်ယူမဲ့အရေးပေါ်အုပ်တွေတရားထုတ်ပြန်လိုက်တဲ့ပုံမှာဒီကန့်ကွက်မှုတွေကိုဟောင်ကောင်တရားရုံးကနေပြီးတော့ဒီနေ့တနင်္ဂနွေနေ့မှာပယ်ချပါတယ်။တချို့နေ့မှာပဲအပတ်စဉ်စနေတနင်္ဂနွေတိုင်းလုပ်လို့ရှိတဲ့ဆန္ဒပြပွဲတွေဒီကနေ့မှာလည်းဖြစ်ခဲ့ပြီးတော့ဟောင်ကောင်ကမြောက်ပူလာတဝက်လောက်ပေးထားလိုက်ရပါတယ်။ဆန္ဒပြမှုတွေမှာမျိုးနှဖုံးဝက်ဆန္ဒပြတာကိုအရေးယူနိုင်မယ်။အရေးပေါ်အုပ်ပဒေကိုဟောင်ကောင်အုပ်ချုပ်ရေးမှူးကပြီးခဲ့တဲ့တောက်ကြနေ့ကကြေညာခဲ့တဲ့နောက်ဒီအမိတ်ဟာလွှတ်တော်ရဲ့ခွင့်ပြုချက်ကိုမလုပ်ဘဲကျော်လွတ်တာဖြစ်ပြီးတော့ဟောင်ကောင်ဖွဲ့စည်းပုံရလည်းမကိုက်ညီဘူးဆိုပြီးတော့ဒီမိုကရေစီလိုလားတဲ့လွှတ်တော်အမတ်တွေကဗဟုတရားရုံးကိုဒီကနေ့မှာကန့်ကွက်တင်ပြပါတယ်။ဒါပေမဲ့လို့အခြေခံတရားသူကြီးကတော့ဒီကန့်ကွက်မှုကိုပယ်ချလိုက်ပါတယ်။ဒါလို့ဆုံးဖြတ်ချက်ချတော့မှာပဲထောင်ဝန်လမ်းရှိတဲ့မြန်တဖုံးဝက်ဆန္ဒပြသူတွေဟာဗီတိုရီယာဟာဘာတစ်ဖက်တစ်ချက်ကိုထွက်လာကြပါတယ်။လေလာကြလာပြီးဖြစ်တဲ့ဟောင်ကောင်ဆန္ဒပြမှုတွေဟာအကြမ်းဖက်မှုဘက်ကိုတိုးလာရတဲ့အမျှဟောင်ကောင်အုပ်ချုပ်ရေးမှုအနေနဲ့အရေးပေါ်အခြေအနေမှာလိုအပ်တယ်လို့ညွှန်ကြားချက်တွေပြောင်းလဲရှိတဲ့ကိုလိုနီခေတ်ဥပဒေတရားဖြစ်တဲ့ရေရောဘော်ဥပဒေကိုသုံးပြီးတော့မြန်တဖုံးတက်ဆန္ဒပြမှုတွေကိုတားမြစ်လိုက်တာပါ။ဆန္ဒပြသူတွေအနေနဲ့ကသူတို့ဘယ်သူဘဝဖြစ်တယ်ဆိုတာဖုံးကွယ်ချင်တာရောမြေယူဘုံတန်တွေကိုရင်ဆိုင်ဖို့ပါမြန်တဖုံးတွေကိုတက်ပြီးတော့ဆန္ဒပြလာပါတယ်။ဒီတားမြစ်ချက်ကိုအစိုးရထောက်ခံသူတွေရောတရုတ်အစိုးရကပါကျူးစွာပါတယ်။ဒါပေမဲ့လို့ဒီလိုရေရောဥပဒေကိုသုံးလာမယ်ဆိုရင်တော့ဟောင်ကောင်နိုင်ငံဟာဒီခါမှာခင်ဗျဟောင်ကောင်ဟာအမှောင်တွင်းတဲ့ကိုကြောက်လို့ဖြစ်လာလိမ့်မယ်လို့တက်ကြွလှူရှားသူတွေကသတိပေးကန့်ကွက်ကြပါတယ်ခင်ဗျ။
မြောက်ကိုရီးယားနဲ့အမေရိကန်ကြားဒီလုပ်ငန်းစစ်နျူကလ িয়ার ဆွေးနွေးမှုကနေမြောက်ကိုရီးယားကမနေ့ကဒေါသတကြီးနှုတ်ထွက်သွားခဲ့ပါတယ်။အမေရိကန်ရဲ့ချင်းကပ်မှုဟာပြုတ်ပြုတ်ပြောင်းနှင်းနှင်းသာသာမရှိတဲ့အတွက်မြောက်ကိုရီးယားနိုင်ငံအနေနဲ့အလွန်ပဲစိတ်ပျက်မိတယ်လို့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ရဲ့အကြီးအကဲကပြောပါတယ်။လာပေါင်းများစွာအတွင်းပထမဆုံးချိန်ကျယ်ကျယ်ပြည့်ပြည့်နဲ့ပြန်ပြီးဆွေးနွေးကြတဲ့ဒီဆွေးနွေးမှုကအလင်းမြန်ပဲပြတ်သွားတဲ့အတွက်မြောက်ကိုရီးယားဘက်ကရန်စမှုတွေတိုးပြီးတော့လှုပ်လာနိုင်ကြလဲရှိနေပါတယ်။ ဒီဆွေးနွေးပွဲမတိုင်ခင်ရပိုင်းအတွင်းမှာပဲမြောက်ကိုရီးယားကရင်ကုန်သင်္ဘောကနေပြစ်လွန်နိုင်တဲ့တာလက်ပြက်၃ကြီးတစ်ခုကိုစမ်းသပ်ပြစ်လွတ်ခဲ့ပါသေးတယ်။မြောက်ကိုရီးယားဘက်ကဆွေးနွေးမှုကနေနှုတ်ထွက်သွားတာဟာအမေရိကန်ကိုဖိအားပေးဖို့အတွက်တသက်ရည်ရွယ်ပြီးလှုပ်တာဖြစ်နိုင်ပြီးတော့ဒီနည်းလမ်းကိုအရင်ကလည်းကျင့်သုံးခဲ့ကြောင်းနဲ့မြောက်ကိုရီးယားအနေနဲ့ဆွေးနွေးမှ ကိုရီးယားကိုယ်စားလှယ်ဖွဲ့ရဲ့အကြီးအကဲကသတင်းနောက်တွေကိုဖတ်ပြသွားခဲ့ပါတယ်။ရောက်ကိုရီးယားနေနဲ့အခုလိုစီးပွဲကနေနှုတ်ထွက်လိုက်တာဟာအမေရိကန်နေနဲ့သူတို့ရဲ့အရင်ရက်ဒီချက်နဲ့သဘောထားတွေကိုမပြောင်းလဲပဲဆက်လက်ကိုင်းဆွဲထားတာကြောင့်ဖြစ်ပြီးတော့အဲဒီကြောင့်လဲအခုဒီချိန်စီးပွဲမှာအောင်မြင်ခဲ့တာဖြစ်တယ်လို့ရောက်ကိုရီးယားကိုယ်စားလှယ်ဖွဲ့ရဲ့အကြီးအကဲကပြောကြား
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဆက်ဆိုထောင်ချတာတွေလုပ်ခဲ့ပါတယ်။တိုင်းပြည်ရဲ့ညီညွတ်ရေးနဲ့လူငယ်ရေးကိုထိခိုက်စေမဲ့တဲ့ရင်အမှားတွေကို Facebook အပါဝင် online လူမှုကွန်ရက်တွေကနေပြီးတော့ဖြန့်ဝေတာတွေကိုစီစစ်အရေးယူမဲ့စင်တာကိုအခုလာမဲ့နိုမာလာတရက်နေမှာဖွင့်လှစ်မယ်လို့ထိုင်းစုရပိုင်သတင်းဌာနကကြေညာခဲ့ပါတယ်။တဘောဘေးအနီးရဆိုင်ရာကိစ္စရက်စီးပွားရေးနဲ့ငွေကြေးကျမကြီးထုတ်ကုန်နဲ့ကျမကြီးဘေးကတင်းမဲ့ကိစ္စနောက်ဆူရမူဝါဒဆိုင်ရာကိစ္စရက်တွေနဲ့ပတ်သက်ပြီးတော့သတင်းမှားတွေကိုစစ်ဆက်ကင်တွယ်သွားမယ်လို့ဆိုပါတယ်။ဒါပေမဲ့လည်းအစိုးရအနေနဲ့သတင်းမှားတွေကိုစစ်ဆက်အရေးယူတယ်ဆိုတာကိုခေါင်းစဉ်တက်အသုံးချပြီးတော့စင်စာဖျက်တောက်မှုတွေလှုပ်လာမှာကိုလူခွင့်ရေးဖွဲ့တွေကစိုးရိမ်နေပါတယ်။တစ်ဖက်မှာစစ်တပ်နဲ့အာဏာရပါတီဖြစ်တဲ့ Palong Project Party လို့နဲ့ပတ်သက်နေတဲ့နေရာတွေသတင်းမှားတွေနေရာတွေကနေပြီးတော့သတင်းမှားတွေအမိုးစကားတွေဖြန့်ချိနေတာကိုတော့ဘာမှအရေးယူတာမဟုတ်ဘူးလို့ Human Rights Watch အဖွဲ့ကြီးရဲ့ထက်နိုင်ငံဆိုင်ရာအကြီးတန်းသုတေသီဆူနိုင်းဖာဆူကပြောဆိုပါရခင်ဗျာ
UAE American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 7695ဟိုင်းဒိုမီတာ32 kHz 9300များဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းဒိုမီတာ190 kHz 1595တို့ပြောထုတ်ပြန်ပါရစေ
။ဒီရီကနေတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုတိုက်ရိုက်ထုတ်လင်းပေးနေပါတယ်။ American သမ္မတ Donald Trump ကသူ့ရဲ့နိုင်ငံရေးပြိုင်ပွဲနဲ့ပတ်သက်ပြီး Ukraine နိုင်ငံပေါ် PR ပေးခဲ့တဲ့ဆိုတဲ့စကြာနဲ့ပတ်သက်ပြီးတော့ဒုတိယမြောက်ထိုင်ကြသူတဦးနောက်ထပ်ထွက်ပေါ်လာတယ်လို့အဲ့လူရဲ့ရှင်းနေကပြောလိုက်ပါတယ်။ဒီလူဟာပထမတစ်ယောက်တုန်းကလိုပဲထောက်လိုင်းအတိုင်းဝန်ကဖြစ်တယ်လို့ရှင်းနေ Mark Zaik က ABC ရုပ်သံရဲ့ This Week ဆိုတဲ့အစီအစဉ်ကိုပြောကြခဲ့ပါတယ်။ပထမတစ်ယောက်တုန်းက American နဲ့ Ukraine သမ္မတတို့ကြားတယ်လီဖုန်းနဲ့ပြောကြခဲ့တာနဲ့ပတ်သက်ပြီးတိုင်ကြားခဲ့တာဖြစ်ပြီးတော့အဲ့တိုင်ကြားမှုကြောင့်သမ္မတ Trump ပေါ်မှာအရေးယူနိုင်ဖို့အတွက်စုံစမ်းစစ်ဆေးမှုတွေလုပ်တဲ့အထိဖြစ်လာခဲ့တာပါ။ရှင်းနေသားကြီးဟာအဲ့ဒီတိုင်ကြားသူနှစ်ယောက်စလုံးအတွက်ရှင်းနေလိုက်ပါဆောင်ရွက်ပေးသွားမှာဖြစ်ပြီးတော့ဒုတိယမြောက်တိုင်ကြားသူဟာဒီကိစ္စနဲ့ပတ်သက်ပြီးတော့တိုက်ရိုက်သိရှိထားသူဖြစ်တယ်လို့လည်းပြောပါရယ်။တစ်ချိန်တည်းမှာပဲဒီမိုကရက်တစ်ပါတီကသမ္မတလောင်းဖြစ်လာဖို့အတွက်ရှေ့ကပြေးနေတဲ့ဒုသမဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းထောက်လှမ်းဖို့အတွက်ပြည်ပဆိုးရွားတွေကိုတွန်းအားပေးနေရတဲ့ပတ်သက်ပြီးတော့အောက်လွှတ်တော်ဒီမိုကရက်တွေဘက်ကသူ့ကိုအရေးယူနိုင်ဖို့လုပ်နေချိန်မှာပဲသူ့ပေါ်မှာဝေဖန်လိုက်တဲ့ Republican Party ဝင်တွေကိုလည်းသမ္မတ Trump ကအကြီးအကျယ်တုံ့ပြန်ဝေဖန်လိုက်ပါတယ်။2012သမ္မတရွေးကောက်ပွဲမှာသမ္မတ Obama ကိုအရင်နေခဲ့တဲ့ Republican ထက်လွတ်တော်အမတ် Mitt Romney ကဒုသမ္မတဟောင်း Joe Biden နဲ့ပတ်သက်ပြီးတော့စုံစမ်းဖို့တရုတ်နိုင်ငံကိုသမ္မတ Trump ကပြောကြားလိုက်တာနဲ့ပတ်သက်ပြီးဝေဖန်ခဲ့တာပါ။သမ္မတ Trump ကအခုလိုတရုတ်နိုင်ငံကိုတောင်းဆိုလိုက်တာဟာမှားယွင်းပြီးတော့တုံ့လုံချောက်ချားစရာကောင်းတယ်ဆိုပြီးတော့လည်းပြောကြားလိုက်ပါတယ်ခင်ဗျာ။
တူနီရှားနိုင်ငံမှာတော့လွတ်တော်အတွက်ယူကောက်ပွဲတွေအခုတနင်္ဂနွေနေ့မှာလုပ်ပါတယ်။သဘောရပြော့ပြောင်းတဲ့အစ္စလမ်ပါတီနဲ့လူမျိုးစုကြိုက်ဝါဒီပါတီတို့ကယူကောက်ပွဲမဲရဖို့အတွက်ထိတ်ဆုံးကပြင်းနေပါတယ်။ယူကောက်ပွဲအတွက်လုံခြုံရေးကိုတော့အထူးတင်းကျပ်ထားပြီးရဲရရှိသတိန်းလောက်နဲ့စစ်သား4000ကျော်မဲရုံတွေကိုလှည့်ပတ်လုံခြုံရေးပေးနေပါတယ်။အထူးသဖြင့်ကတော့ဒီအယ်ဂျီးရီးယားနိုင်ငံနဲ့လီဘရီးယားနိုင်ငံနေချင်းဆက်နေရာတွေမှာမဲရုံတွေဒီလုံခြုံရေးအထူးစီမံထားပါတယ်။အာဖရိကတိုက်မြောက်ပိုင်းဒေသမီရဲပင်လယ်ထဲမှာရှိတဲ့တူနီရှားနိုင်ငံတွင်တူနီရှားပြည်သူတွေအတွက်ကတော့စီးပွားရေးကိစ္စဟာအဓိကသူရဲ့စိုးရိမ်စရာဖြစ်ပါတယ်။တူနီရှားနိုင်ငံဟာ2017ခုနှစ်တုန်းကအာရဗ်နွေဦးလှုပ်ရှားမှုတွေနဲ့အတူဒီမိုကရေစီဘက်ကိုကူးပြောင်းလာပေမဲ့လို့အလုံးလက်မဲ့ဖြစ်မှုတွေနဲ့ကြုံတွေ့နေရသလိုအစိုးရတွေရဲ့တိုက်ခိုက်မှုတွေကိုလည်းရင်ဆိုင်နေရပါတယ်။ပါတီပေါင်း200ကျော်တဲ့ကကူစလေလောင်း16000တဲကနေပြီးတော့လွတ်တော်မှတ်နေရာ218နေရာကိုတူနီရှားပြည်သူတွေကမဲပြေးရွေးချယ်နေကြတာပါ။မ မေရလာတွေကတော့လာမယ့်ကြာသပတေးညမှာထွက်မယ်လို့မျှော်လင့်ရပါတယ်။ငါးနှစ်တတန်းအတွက်ရွေးချယ်မယ့်လွှတ်တော်နေရာတွေကိုပါတီတရက်ထဲကနေပြီးတော့အများစုရဖို့တော့ခက်ခဲပါတယ်
။ယူရန်နိုင်ငံအနေနဲ့သူ့ရဲ့ရင်နံတွေကိုဖြစ်တဲ့အနေနဲ့တင်ပို့နိုင်ဖို့လုပ်သွားမှာဖြစ်ပြီးတော့ရင်နံစိမ့်တင်ပို့မှုဟာသူ့ရဲ့တရားဝင်အခွင့်အရေးဖြစ်တယ်လို့အီရန်ရင်နံဝန်ကြီးဘီဂျန်ဇန်နာကပြောကြားလိုက်ပါတယ်။ယူရန်ရင်နံဝန်ကြီးဌာနရဲ့ရှာနာအင်တာနက်စာမျက်နှာမှာအဲ့လိုဖော်ပြထားတာပါ။ဒါပြင်ယူရန်နိုင်ငံအနေနဲ့အမေရိကန်အဖိအားပေးမှုတွေကိုအရှုံးပေးသွားမှာမဟုတ်ဘူးလို့လည်းဝန်ကြီးဇန်နာကပြောပါတယ်။အမေရိကန်က2015အီရန်နျူကလ িয়ার သဘောတူညီချက်ကမနစ်ကနှုတ်ထွက်လိုက်ပြီးတော့သမ္မတထရမ့်ကအီရန်နိုင်ငံအပေါ်မှာတံခါးပိတ်ဆို့မှုတွေပြန်လည်ချမှတ်လိုက်ပြီးတဲ့နောက်ပိုင်းအီရန်နိုင်ငံရဲ့ရင်နံစိမ့်တင်ပို့မှုဟာ80ရာခိုင်နှုန်းလောက်ရောကျသွားတာဖြစ်ပါတယ်။ဒီနျူကလ িয়ার သဘောတူညီချက်မှာပါတဲ့ဥရောပနိုင်ငံတွေအနေနဲ့အီရန်နိုင်ငံအပေါ်မှာအမေရိကန်ရဲ့တံခါးပိတ်ဆို့မှုတွေကိုအကောက်အကွယ်မပေးဘူးဆိုရင်အီရန်အနေနဲ့လည်းဒီသဘောတူညီချက်မှာလိုက်နာဖို့ကတိပြုထားတာတွေကိုထပ်ပြီးတော့လိုက်နာမှာမဟုတ်ဘူးလို့အီရန်နိုင်ငံရဲ့အနုမြင့်ဆောင်ရွက်ဖွဲ့ AEOI ကဒီကနေ့မှပြောကြားလိုက်ပါတယ်ခင်ဗျာ။
အီရန်နိုင်ငံဘက်ဒဲမြို့မှာစင်နီကဖြစ်တဲ့ဆန္ဒပြမှုတွေကိုတနက်ချီစစ်နဲ့မြေဥပုံတွေနဲ့လူစုခွဲခဲ့တာကြောင့်လူ19ဦးသေပြီးတော့လူ10ခန်းဒဏ်ရာရခဲ့ပါတယ်။အစိုးရဆက်ညင်စည်းဆန္ဒပြမှုတွေဖြစ်လာတာ9ရက်မြောက်နေ့မှာအခုလိုပြစ်ခတ်နှိမ်နှင်းမှုဖြစ်ခဲ့တာဖြစ်ပါတယ်။ဆန္ဒပြမှုတွေကစင်နီနှောင်းပိုင်းအထိကိုမြို့တော်နဲ့အီရတ်တောင်ပိုင်းနိုင်ငံတွေမှာဆက်ဖြစ်နေခဲ့ပါတယ်။လွှတ်တော်ကနေပြီးတော့အတီးပြုတ်ပေးထားတဲ့ဒီအီရတ်လူခွင့်ရေးကော်မရှင်ရဲ့ကြေညာချက်ထဲမှာတော့ဆန္ဒပြမှုတွေဆက်ဖြစ်တဲ့အင်္ဂါနေ့ကလေးကဆိုလို့ရှိရင်94ဦးသေဆုံးပြီးတော့လူ4000လောက်ဒဏ်ရာရထားတယ်လို့သိရပါတယ်ခင်ဗျာ။
တနင်္ဂနွေညပိုင်းထိတ်တန့်ရောက်တဲ့တွင်ကိုကိုရနိုင်နဲ့ကိုသားညုံဦးလို့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့ကချင်စစ်ဘေးရှောင်တွေအရေးနဲ့ပတ်သက်တဲ့သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်ကချင်ပြည်နယ်အတွင်းမှာဘေးကင်းလုံခြုံတဲ့လူမှုပတ်ဝန်းကျင်ဖန်တီးပေးပြီးစစ်ကြောင့်ဖြစ်ခဲ့ရတဲ့စိတ်ပိုင်းဆိုင်ရာကုစားမှုတွေစနစ်တကျဆောင်ရွက်ပေးပြီးမှကချင်စစ်ဘေးဒုက္ခသည်တွေနေရာပြင်တင်တယ်လို့ကချင်ရေးလှူရှားသူတွေကပြောပါတယ်ဒီသတင်းပတ်အတွင်းမှာပဲဝိုင်းမော်ကဆစ်ဆောင်ပြည်သူတွေကိုနေရရင်ပြန်လူတဲ့ဆန္ဒရှိမရှိဆိုတာကိုလည်းမြို့နယ်အုပ်ချုပ်ရေးမှူးတွေကဆန္ဒသဘောထားကြောက်ခံနေပါတယ်ကချင်ဒုက္ခသည်တွေနေရရင်ပြန်နိုင်ရင်ဘလို့အခြေအနေရှိပါသလဲဆိုတာမတ်စုမုံကစူးစီးတင်ပြပေးထားပါတယ်ရှင်
မြမဆိုရစစ်တပ်နဲ့ကချင်လူမျိုးရေးအဖွဲ့ KIO လောက်ခံကချင်လူမျိုးရေးတပ်ဖွဲ့ KIA တို့ကြား2012ခုနှစ်ဇွန်လကနေစလို့ကချင်ပြည်နယ်အတွင်းမှာတကြောပြန်တိုက်ပွဲတွေပြန်ဖြစ်ခဲ့တဲ့အတွက်ကချင်ဒေသခံပြည်သူ3000ကျော်ဟာအစိုးရထိန်းချုပ်နေမြေကချင်လက်နက်ကိုင်တပ် KIA ထိန်းချုပ်နေမြေနဲ့တရုတ်မြန်မာနယ်စပ်ကစစ်ဘေးဆစ်ဆောင်စခန်းတွေမှာခိုးလုံနေထိုင်ခဲ့ကြရတာအခုဆိုရင်တော့10နှစ်ကျော်9နှစ်ထဲရောက်လာနေပါပြီဒီစစ်ဆောင်တသိန်းကျော်နေရရင်အပြန်လဲအခြေချနေထိုင်ရေးအတွက်ပြည်ထောင်စုအစိုးရကချင်ပြည်နယ်အစိုးရနဲ့ကချင်ဒုက္ခသည်ရေကူညီပေးနေတဲ့အဖွဲ့တွေပူးပေါင်းဆောင်ရွက်နေပေမဲ့လို့အိုးအိမ်စုခွာထွက်ပြေးခဲ့ကြရတဲ့စစ်ဆောင်ဒုက္ခသည်တွေနေရရင်ကိုကောင်းကောင်းမွန်မွန်နဲ့ဘေးကင်းလုံခြုံစွာပြန်နိုင်ရေးပြန်လဲအခြေချနေထိုင်ရေးလုပ်ငန်းတွေမှာဒုက္ခသည်တွေကိုယ်တိုင်ပူးပေါင်းပါဝင်နိုင်မှုဒုက္ခသည်တွေနဲ့ဒုက္ခသည်အရေးဆောင်ရွက်နေသူတွေကတောင်းဆိုနေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲကပဲကချင်ပြည်နယ်ဝိုင်းမော်မြို့နယ်တွေကရက်ကွက်ကြေးရွာအုပ်စုတွေကဆစ်ဆောင်စခန်းတွေကနေတဲ့ပြည်သူတွေအနေနဲ့အခုခါမှာတော့နေမြေအခြေအနေတည်ငြိမ်အေးချမ်းလာလို့မိမိတို့မူရင်းဒေသကိုပြန်လည်ရွှေ့ပြောင်းလိုခြင်းရှိမရှိနဲ့တခြားတင်ပြလိုတဲ့ဆန္ဒသဘောထားတွေစက်တင်ဘာလ30နောက်ဆုံးထားပေးဖို့ဘူးမြေကြီးနားခရိုင်ဝိုင်းမော်မြို့နယ်အုပ်ချုပ်ရေးမှူးကအကြောင်းကြားစာတွေပေးပို့ခဲ့တာပါဒီပုံမှာတော့ကချင်လူမျိုးရေးအဖွဲ့ KIAU နဲ့မြမစိုးရနောက်စစ်တပ်တို့ကြားခိုင်မာတဲ့ငြိမ်းချမ်းရေးသဘောတူလက်မှတ်ရေးထိုးပြီးဒေသတွင်းအေးချမ်းတည်ငြိမ်မှုရှိမှကချင်စစ်ဘေးဒုက္ခသည်တွေနေရက်ကိုပြန်တင်တယ်လို့ကချင်ပြည်နယ်မြစ်ကြီးနားမြို့လူမှုဖွံ့ဖြိုးရေးအဖွဲ့မြစ်ကြီးနားရဲ့ဥက္ကဋ္ဌဦးစောချက်ကအကြံပြုပါတယ
်အခုကျွန်တော်မြင်ပြောရမယ်ဆိုတော့ဒီချင်းနစ်ကျော်သွားပြီကိုနှစ်ခဲဝင်ပြီပေါ့နော်တက်တွဲချောင်းဝင်မှနေတာကဒါပေမဲ့ဒီတိုင်းဖိအားပေးတဲ့အနေနဲ့ဒီ IDP တွေကိုဇွတ်ပြန်ခိုင်းမယ်ဆိုတော့ကျွန်တော်အနေနဲ့ကဒါတဘာမှမကြောက်ဘူးသူတို့တချို့တော့မှ budget ဆိုတဲ့တော့မှသူတို့မချုပ်သေးသေးနဲ့အချိန်မှာဒီလိုတွေကိုပြန်ခိုင်းတယ်ဆိုရင်ဈေးနဲ့ပြန်ကောက်တယ်ဆိုတော့သူတို့တွေကလုံခြုံမှုမရှိဘူးပေါ့အဲ့ဒီမျိုးကြီးတက်ပွဲပြန်ဖြစ်လာနေတဲ့အနေအထားရှိတယ်အဲ့တော့ကျွန်တော်အနေနဲ့ဆိုတော့အဲ့ဒါကတကယ် concern ဖြစ်တာပေါ့နော
်ဒါအပြင်ကချင်စည်ရေးပြည်ပခါတွေကြားမှာအိုးအိမ်တွေဆွခွာအတက်ဘေးကနေလူပြေးကြရတဲ့ကချင်ပြည်သူတွေအတွက်နေ့စဉ်လူမှုပတ်ဝန်းကျင်ပုံမှန်ဘဝတွေမှာပြန်လည်ရပ်တည်နိုင်ဖို့နဲ့ရုပ်ပိုင်းဆိုင်ရာစောင့်ရှောက်မှုတွေပေးသင့်တယ်လို့စိတ်ပိုင်းဆိုင်ရာကုထုံးတွေနဲ့လည်းဝိုင်းဝန်းကူညီပေးကြဖို့တက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကဆောင်ရွက်ပေးပါလို့ဦးစောချက်ကပြောပါတယ
်တကယ်လို့များဟိုပိုင်လက်ထရီထိုးပြီးမှစာချုပ်ထုတ်ပြီးမှသူတို့နေရပ်ပြန်သွားရင်တောင်မှဒီစစ်တပ်ပိုင်းဆိုင်ရာရော resettlement block ပဲလို့ငကူအတိုင်းတကယ်သူနေထားခဲ့တဲ့အတိုင်းရောက်ကတော့ Nippon said it Nippon resettlement can look at me in Taji, but it was a total of the door, and it happened to check. You know, today, the train of three Sunday, the Baba Machiro, in the Kuno, thought on a chip for me, who are Shinit, Kuni, Chitwara Soro, Bama, Duma, Duro, Matuara, Nia, Chitwara Soro, Truya, Six Sayario, Truya, Imora, Bayo, Truku, Kanekuzade, and Nene, General Simishong, Pidurin, Tatande, Chi on the General. ตาวนชีเดอานาไปพ่อซีอธิบดีก็เนี่ยอเลียนยันตากูกู้ซาติเนโลจโนบีเนี่ยอินเตอร์อาดาเนี่ยอานาไปพ่อซีโยบิทอนซูซูยาโยบิโรบีเนี่ยซูยาโยเซสโอริโยบิโรเนี่ยปารายซีดีอาคอนซอมโยเนี่ยไก่ตะพ่อดิโยดิอาโกกูกิโดโดทูดิโกซอนซอนตะมันลูกเป้นายินดออเนเนอะเหมียรอจโนโดดิอธิบดีดิเนี่ยเจนัมมุชีเมโลจโนชงจีเด
အထူးသဖြင့်ကတော့စစ်ဘေးရှောင်ပြည်သူတွေနေရရင်ကိုပြန်ကြတဲ့အခါမှာသူတို့နေရတဲ့ပါစစ်တပ်စစ်စခန်းချထားတာမျိုးစစ်အရေးရောင်နေမရှိဘူးလို့ပြီးစစ်ရှောင်ပြည်သူတွေရဲ့စိတ်ထဲအမှန်တကယ်လုံခြုံစိတ်ချမှုရှိဖို့လိုပါတယ်လို့ကချင်အရေးလှုပ်ရှားသူတို့အဖြစ်တဲ့ကချင်နေချင်းခရိုင်အဖွဲ့ချုပ်ကကိုထွေအောင်ကအကြံပြုပါတယ်။ကျွန်တော်အနေနဲ့တော့ဒီမှာယူအာရီမှာပြန်ဖို့တော့တိတ်ရချင်မပြေ မှာဆိုကျွန်တော်ကတစ်သားဆိုရင်ခွေးတောင်ကြောက်ရတယ်နော်အဲဆိုတော့တစ်သားရေမရှိဘူးအရေးကြီးတယ်လုံချုံရင်းနေတယ်ပေါ့
အစိုးရဘက်က IDP ဒုက္ခသည်စခန်းနေပိတ်သိမ်းဖို့နဲ့ဆစ်ဆောင်ပြည်သူတွေပြန်ပို့ဖို့စီစဉ်နေပေမဲ့လည်းအခုချိန်ထိကတော့ကချင်လူမျိုးရေးအဖွဲ့ KIO နဲ့မြမအစိုးရတို့ကြားမှာငြိမ်းချမ်းရေးဆွေးနွေးမှုတွေကတောင်မတည်ရေမကျဖြစ်နေစေဖြစ်ပါတယ်ဒုက္ခသည်တွေဟာအခုချိန်ထိဒုက္ခသည်စခန်းတွေထဲမှာပဲနေထိုင်နေကြရစေဖြစ်ပြီးဒီဒုက္ခသည်စခန်းတွေထဲမှာလည်းအရေးပေါ်လိုအပ်ချက်တွေများသာရှိနေပါသေးတယ်လို့ကချင်ဆစ်ဆောင်ပြည်သူရေးဆောင်ရွက်ပေးနေသူတွေကပြောပါတယ်ရှင်
မဆုမမရှင်အခုတော့ဒီတစ်ပတ်အတွက်မြန်မာရေးစနစ်ကန်းကိုထုတ်လွှင့်ပေးပါမယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကအမှန်တကယ်ရခိုင်ပြည်နယ်မှာနေထိုင်သွားခဲ့တယ်ဆိုတာစစ်စစ်တွေ့ရှိရသူအလုံးကိုမြန်မာနိုင်ငံကပြန်လည်လက်ခံဖို့အတွက်အမြဲကြိုးဆိုနေတယ်လို့ပြည်ထောင်စုဝန်ကြီးဦးကျော်တင်ကအာမခံပြောဆိုပါတယ်။ဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်ပါကြောင့်အခုချိန်ထိမအောင်မြင်သေးတာပါလေ။ဒါနဲ့ပတ်သက်ပြီးတော့နောက်ဆုံးဖြစ်ထွန်းတိုးတက်မှုတွေကရောဘာတွေရှိထားပါသလဲ။အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကိုကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားတာကိုနားဆင်နိုင်ပါပြီရှင
်။ညီညီကိုတွေ့ဆုံနိုင်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည
်ရည်ရည်ရည်ရည်ရည်ရည
်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ရည်ဒီငါးရည်စမှာရောက်နေတဲ့ဒုက္ခသည်တွေဒီစာပြေဆုံးဆွေးနွေးတယ်လို့ကျွန်တော်သိထားပါတယ်။အဲ့ဒါပြီးတဲ့အခါကျတော့ဒီနိုင်ငံတိုင်းဝန်ကြီးကသဘောတူညီချက်ညီရတယ်လို့လည်းတင်းနေကိုပြောထားပါတယ်။ဆိုတော့ဘလူးသဘောတူညီချက်ညီညာကြခဲ့တာရှိပါလဲနော်
။ဟုတ်ကဲ့။အဓိကဒီစီဝေးရဲ့ရည်ရွယ်ချက်ကတော့ပေါ့နော်။ကျွန်တော်တို့ Bangladesh နဲ့မြန်မာနိုင်ငံနဲ့ဒါသဘောတူလက်မှတ်ရေးထိုးထားတဲ့ repatriation လုပ်ဖို့အတွက်သဘောတူစာချုပ်အကောင့်ထယ်ဖို့ရေးကိုဒါထီထီရောက်ရောက်ဒါဆောလင်းနဲ့ဆောင်ရွက်ဖို့တဲ့ဘယ်လိုနည်းနဲ့ဆောင်ရွက်ကြမလဲဆိုတာဒါတိုင်ပင်ဆွေးနွေးကြရင်ဖြစ်ပါတယ်အဲ့တော့ဒီစီဝေးဒီမှာကျွန်တော်တို့အဓိကတော့ဒါဒီဘက်ကလည်းကြေညာထားပါတယ်ဒါဒီဘက်မှာဒါကျွန်တော်တို့မြန်မာနိုင်ငံဘက်ကတော့ကျွန်တော်ခင်ဗျာအာမခံပြောကြားလို့ပါတယ်ကျွန်တော်တို့ကတော့အမှန်တကယ်ရခိုင်ပြည်နယ်ထဲမှာနေထိုင်သွားခဲ့တဲ့မှာကြောင့်စစ်စစ်တွေ့ရှိရလူအလုံးကိုကျွန်တော်တို့လည်းပြန်လည်လက်ခံဖို့အတွက်ကျွန်တော်တို့ကဒါအမြဲတမ်းကြိုးဆိုတယ်ဆိုတဲ့ကြောင့်အချိန်ချင်းလည်းကျွန်တော်တို့ပြောပါတယ်ဒီမှာလည်းကျွန်တော်ထပ်လောင်းပြီးတော့ပြောကြားလို့ပါတယ်အဲ့တော့ဘင်္ဂလားဒေ့ရှ်ကသဘောထားကိုတော့ကျွန်တော်တို့ကဒါသူတို့ကတော့အမျိုးမျိုးပြောင်းလဲမှုရှိပါတယ်အခုအနေထားမှာတော့သူတို့အနေနဲ့လည်းပြန်လဲပို့ဆောင်မှုတွေလုပ်ချင်တယ်ဆိုပြီးတော့ပြောကြားလာပါတယ်အရင်တော့ကတော့ဘင်္ဂလားဒေ့ရှ်ကဒီပြန်လဲပို့ဆောင်ရေးလုပ်ငန်းစဉ်တိုးတက်မှုကိုပြသခြင်းတဲ့သဘောထားမရှိဘူးလို့ကျွန်တော်တို့သုံးသပ်ပါတယ်အဓိကကတော့နိုင်ငံတကာဖိအားပေးမှုကိုပုံမသုံးနေတဲ့သဘောမျိုးရှိပါတယ်အခုအချိန်မှာတော့ဒါသူတို့ဘက်ကလည်းဒါဝန်ကြီးလည်းပြောင်းလဲသွားပြီသူတို့ကတော့တကယ်ကောလည်းဝယ်လည်းပြီးသွားပြီဆိုတော့တို့အနေနဲ့ပြန်လဲပို့ဆောင်ရေးကိုလုပ်ချင်တဲ့သဘောထားရှိတဲ့ဆိုပြီးတော့တို့နှုတ်ကတော့ပြောကြလာပါတယ်အဲ့တော့အစည်းအဝေးပထမတစ်ချက်ကတော့ဒါနှစ်ဦးနှစ်ဖက်လုံးကဒီ repatriation စတင်ရေးကိုဒါပူရဲဆောင်ရွက်ကြမယ်ဆိုတဲ့ဒါ policy ပြောပွဲပေါ့နော်နိုင်ငံရေးစံတော်ကိုတော့ဒါဖော်ထုတ်ပြသခဲ့ကြပါတယ
်ဒီနေရာမှာတရုတ်နိုင်ငံရဲ့ဂျာဝင်ဆောင်ရွက်ပြီးတဲ့အခန်းကဏ္ဍကဘယ်လောက်ရေးပါလဲ
အဓိကကတော့ကျွန်တော်တို့မှလည်း နာနိုင်ငံဆွေးနွေးတဲ့ bilateral joint working group mechanism ဆိုတော့မြန်မာတဘက်နဲ့ဆွေးနွေးတာရှိပါတယ်အဲ့ဒီခါမှာကျွန်တော်တယောက်နဲ့တယောက်သူတောင်ကိုကြောင့်ပြောနေတဲ့အခြေအနေမျိုးမှာကျွန်တော်တို့ကဒါတပ်ပတ်တီတယောက်ကတက်သေးထောက်ထားအမျိုးနဲ့ဒါကျွန်တော်တို့ကတကယ်လက်ခံပဲပြောတယ်ဘင်္ဂလားဒေ့ရှ်ကမပို့လို့ပြောတယ်ဘင်္ဂလားဒေ့ရှ်ကမြန်မာလက်မခံဘူးပြောတယ်သူတို့ကပို့ကျင်တယ်ဆိုပြောတဲ့အမျိုးဒါတတရပါတီတယောက်အနေနဲ့ပေါ့နော်တက်သေးဆောင်တဲ့သဘောလေးပါပါတယ်သူကတော့မြန်မာနိုင်ငံနဲ့လည်းချစ်ချစ်ရင်းနှီးတဲ့ဆက်ဆံရေးရှိတယ်ဒါဘင်္ဂလားဒေ့ရှ်နဲ့လည်းစီးပွားရေးရရောဒါကန္နာဒီမှာရောသူတို့ရင်းနှီးမှုရှိတယ်အဲ့တော့ကျွန်တော်တို့ရဲ့အင်းနီချင်းလက်နဲ့ကလည်းဖြစ်တယ်ဆိုတဲ့အတွက်ဒါကျွန်တော်တို့နဲ့သူကန္တာကအနေနဲ့တက်တက်ပါတီအနေနဲ့ဒါဝင်ပြီးတော့ဒါညီနိုင်ပြည့်တဲ့သဘောမျိုးဖြစ်ပါတယ်အဲ့
တော့စီပူရောက်သွားတာပုံစံမျိုးပြောလို့ရလား
အဲ့တော့ကျွန်တော်တို့ပြောကြချက်တွေကိုဒါတက်တည်ထူစရာတယောက်ရှိတာပေါ့လေကုလသမဂ္ဂဆွေချယ်ဘိုင်းလည်းသူတက်ရောက်ပြီးတော့နားထောင်တဲ့အနေအထားမျိုးရှိပါတယ်အဲ့တော့ဒီအစည်းအဝေးကနောက်တစ်ခုရလက်သူကတော့ဒါဒီဟာနဲ့ပတ်သက်ပြီးတော့repetition ပြန်လဲစတင်ဖို့ကြိုးပမ်းနေတာတကယ်တကယ်ဆိုရင်တိုးချင်လောက်ရှိပါပြီကျွန်တော်တို့လက်မှတ်ရေးထိုးပြီးလာလာတွင်းမှာဒါ2018 January လအတွင်းကတခါကျွန်တော်တို့စောင့်နေတယ်သူတို့မပို့ဘူးနောက်တခါ2018 November တစ်ချိန်ကျွန်တော်တို့ပို့မယ်ဆိုပြီးစောင့်နေသူတို့ကမလာဘူးနောက်တစ်ချိန်ပြီးခဲ့ August 20 ရက်ကလုပ်တယ်သူတို့ကမလာဘူးကျွန်တော်တို့ကတော့လက်ခံတဲ့ပိုင်းဆိုတော့ဘင်္ဂလားဒေ့ရှ်ဝင်ပြီးတော့ကုတ်ဆွဲခေါ်လာလို့ရတဲ့အနေအထားမရှိဘူးနော်သူတို့ပို့လာမှာပဲလက်ခံအနေအထားမျိုးရှိတယ်ဒီလိုအခက်အခဲအတားအဆီးတွေရှိတယ်ဆိုလို့ရှိရင်ဘယ်လိုဖြည့်ချင်းကြမလဲဆိုတာညှိနှိုင်းမှုအတွက်ရန်ရာတစ်ခုထောင်ချင်လို့ပြောတယ်ဒါပေမဲ့ကျွန်တော်တို့တော့ရန်ရာချိထားပြီးသား Joint Working Group ဒါတိကျထပ်ထောင်ရမလို့ဘူးဒါပေမဲ့လို့ဒီလိုကိစ္စမျိုးဆွေးနွေးခြင်းအလို့သဘောဆွေးနွေးဖို့အတွက်ဘာကောင်မရှိမြန်မာတမန်ကြီးတရုတ်တမန်ကြီးနဲ့ဘင်္ဂလားဒေ့ရှ်က Foreign Secretary တို့သုံးယောက်ဒါအရင်ကလည်းဆွေးနွေးဘူးတယ်အဲ့လိုမှတိုင်ပင်ညှိနှိုင်းပြီးတော့ဖြည့်ချင်းကြဖို့ကျွန်တော်သဘောတူရပါတယ်တကယ်တကယ်ရန်ရာအစ် Official တီထောင်တာမျိုးမဟုတ်ပါဘူ
းဟုတ်ကဲ့ဒီသဘောတူချက်တစ်ခုပါထပ်ရတာပေါ့နော်အဲ့လိုညှိနှိုင်း
ဟုတ်ကဲ့အဲ့ဒါဆက်လက်ပြီးတော့ညှိနှိုင်းဆောင်ရွက်ကြရမယ်အဲ့တော့ပြန်လဲပို့ဆောင်ရေးနဲ့ပတ်သက်ပြီးတော့ဘာအတားအဆီးလည်းဖြစ်နေဆိုတော့သဘောထားအမြင်တွေကွဲလွဲနေကြပါတယ်
ဟုတ်ကဲ့
ကျွန်တော်တို့ဘက်ကအမြင်ကတော့တကယ်တကယ်ကဒီကောက်စားကန်တယ်မှာပြန်ညင်းတဲ့လူတွေအများကြီးရှိပါတယ်ဥပမာဖြစ်တော့ဟိန္ဒူ400ကျော်ပေါ့နော်44ယောက်ရှိပါတယ်သူတို့ကတကယ်ပြန်ညင်းတော့တစ်ချိန်လုံးပြောနေတာအိန္ဒိယဟိန္ဒူကောင်းဆောင်တွေကတစ်ချိန်အိန္ဒိယတန်ယုံလည်းပြောတယ်ပြောတော့ကျွန်တော်တို့ကလည်းအချိန်ချင်းသူတို့စာရင်း note တွေနဲ့ပြောင်းကြတယ်ဒါပေမဲ့သူတို့ကခုချိန်ထိသူတို့လုံးဝမပို့ပါဘူးအဲဒါ
ပို့မဲ့စီးရင်းနေမှာကိုဒီဟိန္ဒူတွေကိုထည့်မပေးဘူးပို့
ပို့မဲ့စီးရင်းနေမှာလည်းမထည့်ပေးဘူးအဲတော့သူတို့ကတော့ဒါဆက်ဆက်ချင်းအရင်ဝန်ကြီးကပြောတာတော့အဲ့လိုဟိန္ဒူကိုအရင်ပို့လို့ချင်းခုန round message ပေါ့လို့ဘာသာခွဲပြီးလွတ်တယ်မျိုးဟိုအတိအကဘာသာလူမျိုးခွဲခြားတာမဟုတ်ဘူးဘင်္ဂလားနိုင်ငံရဲ့ဝန်ကြီးကတော့သူကလည်းကျင်းနေချက်တခုမှထုတ်ပြန်ထားတယ်မိမိတို့တော့ပြန်လို့ရတဲ့မှန်သမျှတဲ့ဘာသာလူမျိုးမခွဲခြားပြန်ဖို့အသင့်ပါဆိုပြီးတော့ statement တခုဩဂလ22နဲ့နောက်ပိုင်းမှာထုတ်ခဲ့တယ
်
ကျွန်တော်အဲ့ဒါကိုထောက်ပြပြီးတော့အကန့်တာပြင်ဒီလူတွေပြန်ညင်တယ်ပြောတယ်အိန္ဒိယတန်ယောကတစ်ဆင့်လည်းပြောတယ်ဘာဖြစ်လို့မဟုတ်ဘူးအဲ့ထဲမှာကျွန်တော်တို့နိုင်ငံသားဝန်ထမ်းဟောင်းနေတော့မြန်မာနိုင်ငံသားစစ်စစ်တွေတို့တို့တွေကိုပါတယ်ပေါ့နော်အဲ့ဒါတွေအမြန်ပို့ဖို့ကျွန်တော်တို့ပြောဒါကိုလည်းနိုင်ငံရဲ့ community ကဒါဝိုင်းဝန်းတိုက်တွန်းပြဖို့လိုပါတယ
်အဲ့ဒီဟိန္ဒူတွေအပြင်ပေါ့လေကျွန်내အခုသူတို့တွေညာလို့ခေါ်နေကြတဲ့လူတွေထဲမှာဟောတကယ်ပြန်ညင်တယ်ဆိုတဲ့လူတွေညီလို့သိတာ
အဓိကတော့ပြန်ရင်လေဆိုပြီးတော့သူတို့ကနေပြီးတော့ရခိုင်မဲ့ချမ်းမရှိတဲ့သူတို့ဆွေမျိုးတွေကိုပေါ့နော်တယ်လီဖုန်း message တွေနဲ့ပို့တာအဲ့ဒီဟာတစ်ဆင့်ကျွန်တော်တို့ရဲ့အုပ်ချုပ်ရေးမှုတွေအကြောင်းကြားလို့ကျွန်တော်တို့မှဒီ message တွေနဲ့ပြန်ရင်လေအဲ့ဒီမှာအာဆာအုပ်စုတွေကနေပြီးတော့မပြန်ဖို့ချင်းချောင်းနေကြတယ်သူတို့လူတွေတောင်းဆိုချက်တွေနေရာမချင်းမပြန်ကြဘူးမင်းတို့ပြန်သွားအောင်တောင်မှရခိုင်မဲ့ရောက်ရင်တောင်းရခိုင်မဲ့လိုက်ပြီးတော့ကမင်းတို့တတ်ပြင်မယ်ဆိုပြီးတော့လေအဲ့လိုချင်းချောင်းမှုတွေရှိတယ်ဆိုပြီးတော့ကျွန်တော်တို့ message တွေရတာရှိပါတယ်အဲ့တော့ကျွန်တော်တို့အမြင်ကတော့အဓိကကိုကနေပြန်လာခြင်းတဲ့လူတွေကနိုင်ငံသားရရမရရအေးချမ်းပြန်နေတဲ့လူတွေအများကြီးရှိတယ်။အဲ့ဒီလူတွေကိုလွတ်လွတ်လပ်လပ်ပေါ့နော်အကြောက်တရားမရှိဘဲနဲ့ထုတ်ပေါ်ပြောကြားနေတဲ့ပတ်ဝန်းကျင်တူဖန်နှီးပေးဖို့လိုတယ်။အဓိကကတော့ခုနမိန်ကုန်းထဲမှာလည်းပါပါတယ် destructive element ဆိုအဲ့ဆိုအဲ့ဒီထဲမှာဒီအာဆာတို့အလုပ်ခန်းအုပ်စုတွေကကော်ပိုရိတ်တားဆီးမှုတွေရှိနေတယ်ဒါအဓိကဟိုအတားဆီးပါပဲ။သူတို့ဘက်ကတော့ကျွန်တော်တို့ဘက်ကလုံခြုံရေးမကောင်းလို့လို့ပါလို့အဲလိုပြောတာပေါ့နော်။လုံခြုံရေးတို့ပတ်ဝန်းကျင်ချင်းနေကောင်းလို့ဆိုတော့လုံခြုံရေးဆိုတာကတော့ဘယ်အစိုးရမှ 100% guarantee မပေးနိုင်ပါဘူး။ဒါပေမဲ့လို့ကျွန်တော်တို့အနေနဲ့တော့ပြန်လာတဲ့လူတိုင်းကိုကျွန်တော်တို့အနေနဲ့အားနည်းမဖြစ်အောင်ကျွန်တော်တို့ဘက်ကကာကွယ်တားဆီးပေးမှာဖြစ်ပါတယ်။လုံခြုံရေးဆိုတဲ့နေရာမှာပြန်လာတဲ့လူရဲ့လုံခြုံရေးရောပြည်တွင်းမှာလက်ရှိနေတဲ့လူရဲ့လုံခြုံရေးရောစဉ်းစားဖို့ကျွန်တော်တို့လိုပါတယ်။လုံညိုရင်းနဲ့ပတ်သက်လို့ကျွန်တော်တို့အနေနဲ့ကတော့ဒါအေးဘိုင်းနဲ့တိုက်ပွဲဖြစ်နေသောညာလည်းပဲဒီပြန်လာတဲ့လူတွေအဆင်ပြေအောင်လုံညိုတော့ကျွန်တော်တို့တတ်နိုင်မြတ်ဒါဟိုကျိုးပန်းဆောင်ရွက်သွားပေးမှဖြစ်ပါတယ်အခုလည်းပဲတရားဝင်မပြန်လာတော့လည်းပဲအခုတပွဲပွဲနဲ့ပေါ့နော်တရားမဝင်သူတို့ကဲမကခိုးထွက်ပြီးတော့ပြန်ဝင်နေတာအခုနေရာရောသုံးရနေပါလို့ရှိပြီ
အခ
ုမနေ့ကတောင်မှကျွန်တော်တို့နောက်ထပ်15ယောက်ရောက်တယ်ဆိုပြီးတော့ကျွန်တော်ဒီနေ့သတင်းရပါတယ် Alu ilir jalan liru. Tiada wujud reception sama sisi biru, MP card biru. Cukuplah ini si dia, lulus si dia, cukuplah semua ini si dia. Atau rudi hujan atau rudi lekan tahap cepat. Rudi jalan biru. Ini cahaya ne lunyui cahaya bumi sih ne ni lulu nyai sih ada.
Ini malam ini cahaya wujud ni ne kau nama jam bolar di. Nampak wujud sih khasina. Yuanji mah biar ni kau nama. Cepat lije. Sudah dua ratus ribu ni tu tinggi dah. Ini kalau orang ajar, ini dua save zone lah, mah parau ubah no. Eh, dia mah baru ku bawa dari situ. Di gupian harari, ni mana yang ni mah gupian harari, gupian lain ni 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 ada. Gupiannya aku sendiri, dah yang kita sugun sura tu cepat bawa. Alam New York, ni senang.
Eh, jenaruan ni lah nak kuce. Kamen si ne, go and tell sura, no. Terus terus yang luar ni, kuda leri lu biro. Jenaruan si mah laci je ne, si ni kau nasa, eh, propose aje. Jenaruan Go and tell bo, no. Terus si tua biro, oh, jangan ruat. Jangan belu pinjaman hari, belu terus yang lain, belu lekam eh, NBC ka belu NBC lekam eh, belu cuci tu ya me, belu ni aman ni ya me. Dah muri jangan ru, tua cint biar balik. Eh, lo jangan ru begitu lah biro, terus pihko biro, ni ni hari biar lah muri jangan ru. Belu ane cila tu. Si lu dek ku dale yuice muka li. Tapi lu terus ane hardline group lu muri. Tapi orang tiemar usu muri yuipu le lu sian. Laci biro. Hari macam ni rumah kamu banyak, alam ni umi cina je tu lah tu cinti. Yang lepas saya lakukan ni jadi pelajaran macam barai. Eh, orang cina rupa, ku Asia ni alam pura luni barai. Communication strategy so biro cina rupa mah, biasanya tamu dia information dia, hubah ku ya, biar ni ni share alam le sura. Cina rupa ni ada umi tu lalu tua biro cina rupa cina rupa cina biar barai. Asia ni ni lepas tua barai. Alaru season ni cina rupa selalu biro information share ni lupa cina rupa season. Cina rupa selalu tua ni barai. Pengalai rupa kah.
ละคําเลยสรุปโอเคตัวดีกูละตะมะกะคันกันน่ะเหรอวันนี้ดี
Penglai ni zaman ni ada season sport ni je, ya penglai yang la la luriu, UNHCR ni acha thay iru kunjipan bui iru masau epo upai ma, UNDP garo penglai luriu, pinjai cemai sahe tau, ah ni ukuran ni je pandi pebu, no, era UNDP ada lu UNDP ni lu tarap je barai, aku lewe UNDP ni teruah ni biro. Quit impact project lu korai, no, ni ni sana kau deh ponai macam si mangi ni terus, juari sih saya lau macam terus loni barai. Project itu dah kena ku lauku sah deh kau deh ponai barai. Eh, leh tua yau biro, oh lila gue ni leh pita barai, ni sah kredit kurai leh, macam agengah tua yau kebi pih barai. Ku terus ni ni jono ru dunia tu dekama, ati ku garo Bangladesh dekari, yang lain luria, om ni mana yang ane integration ni om no, eh dua episode ni terus ane biro. Ni mahasiswa tinggal baru pengen kunci baru dia balik. Taro jono ro ni kangen yang siapa udah jono ro di pasar ni pilih lah le pilih aye, bema ane lah ni mahasiswa kali lu mesti ni raja le hatari siapa le. Jono ro tujuan Asia le dia ke balik. Ni mana yang bema jauh ni dek, no? Di bema Thailand dia, no biro di leci. Bengkala ni tuah fene di mana ni le
kom
di April dia le ni mahasiswa tinggal pengen mah lah kunci baru jono ro. ပြောကြထားပါတယ်အဲ့တော့မြန်မာအကြောင်းမတက်ဖက်နဲ့သူတို့အကြောင်းနဲ့သူတို့တက်နေလို့ရှင်ပို့ပြီးတော့အခက်အခဲဖြစ်စီမှာဖြစ်ပါတယ်ကျွန်တော်အဲ့ဒါလည်းပြောခဲ့ပါတယ်အဲ့တော့ UNHCR ရဲ့အခန့်ကဏ္ဍကတော့ဒီပြန်လည်ပို့ဆောင်ရေးလုပ်ငန်းကိုဖြစ်မြောက်ကူညီပံ့ပိုးပေးဖို့ကနေပြောတာပဲအဓိကတော့လက်တွေ့မှာကြတဲ့တောင်းဆိုချက်အမြင့်ကြီးတွေလုပ်နေလို့ရှင်တော့ကျွန်တော်တို့ဒီ
ဒီချင်းပြီးတော့ပြည်ပြည်ဆောင်ဆောင်ကြကြပြောဆိုပြီးတာသူပဲကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်လည်းကျွန်တော်တို့ဒီလေးတွေပြောကြမယ်ရတယ်အများကြီးဦးတင်ပါတယ်ပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွေးဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးကျော်တင်ကိုကိုကျော်ကျော်တင်ကနယူးယောက်မြို့မှာတီးခြားတွေ့ဆုံမေးမြန်းထားတာကိုနားဆင်ခဲ့ရတာပါရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုငားချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒို 6 နှင့်60 ဒေဇက်8အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်တွေကိုညစေနိုင်အထိလိုင်းတူမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383လိုင်းဒိုမီတာ51 kHz 5889နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်တိုက်ထုတ်လွှင့်မယ့်ဒုတိယပိုင်းနိုင်ရွက်မှာတော့ပြည်ပင်းသတင်းသုံးသပ်ခြင်းနဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကမ္ဘာတစ်လွှားထူးခြားဆန်ပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူမြောင်မြင့်ရဲ့ပြည်ပင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။မဲအင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါတယ်ရှင
်ပြီးခဲ့တဲ့အော်တိုဘာ2ရက်နေ့ကငြိမ်းစုစီပုံမှန်20နဲ့တရားစွဲဆိုခံထားရတဲ့ကရင်တိုင်းသူနော်ဦးလှနဲ့ကရင်လူငယ်နှစ်ယောက်ကိုရန်ကုန်ကြောက်တရားမြို့နယ်တရားရုံးကအပြစ်ရှိတယ်ဆိုပြီးထောင်ဒဏ်15ရက်ချမှတ်လိုက်ပါတယ်ပြည်ထောင်ချတဲ့အဓိကအချက်ကတော့စုဝေးလမ်းလျှောက်ပွဲမှာခွင့်ပြုချက်မပေးတဲ့ကရင်အာဇာနည်နှင့်စာသားပါတဲ့ဆိုင်းမုတ်တွေကန်ဆောင်ခဲ့ကြလို့ဆိုပါတယ်။အဲလိုအမိချတဲ့နေ့ကကြောက်တရားတရားရုံးကိုကရင်ဒီပိုးနဲ့အခြားတိုင်းသား900လောက်စုယုံဝိုးရံပြီးကရင်အမျိုးသားအလံတွေကန်တိုင်းသားအခွင့်အရေးရရှိရေးဆိုတဲ့ကြွေးကြော်သံတွေဟစ်ကြွေးခဲ့ကြပါတယ်။နောက်ပိုင်းအဲလိုဝိုးရံသူတွေတဲက3ယောက်ငြိမ်းစုစီဥပဒေနဲ့တရားစွဲခံရပြန်ပါတယ်။သတင်းမီဒီယာတွေမှာကြေကြေပြင်းပြဖော်ပြခဲ့ကြတဲ့အဲ့ဒီကိစ္စဟာ NLD အစိုးရလက်ထက်မော်နဲ့ KND တိုင်းသားတွေနဲ့ပြဿနာအကြီးအကျယ်တက်ခဲ့ပြီးအခုတတိယအကြိမ်မြောက်ပြဿနာတက်တာလို့လဲဆိုနိုင်ပါတယ်။ NLD အစိုးရတိုင်းသားဒဏ်လူရေးပြဿနာတွေကိုကိုက်တွယ်ဖြေရှင်းနိုင်မလားဆိုတာလေ့လာကြည့်ကြရအောင်ပါ။
လက်ရှိ KNU အပါအဝင် KN လက်နက်ကိုင်တပ်ဖွဲ့တွေနဲ့ KN ပြည်သူတွေကျင်းပနေကြတဲ့ KN အာဇာနည်နေ့ဆိုတာဟာ KN အမျိုးသားကောင်းဆောင်စောပါဦးကြီးကြဆုံးခဲ့တဲ့နေ့ကိုရည်မှန်းကျင်းပကြတာဖြစ်ပါတယ်။1950ဩဂုတ်လ12ရက်နေ့မှာမြမတက်မတော်နဲ့တိုက်ပွဲဖြစ်ပြီး KN ကောင်းဆောင်စောပါဦးကြီးဗိုလ်ချုပ်ဆိုင်ကင်နဲ့ KN တော်လှန်ရေးတပ်ဖွဲ့ဝင်တချို့ကြဆုံးခဲ့တဲ့နေ့ကို KN အာဇာနည်နေ့အဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်။ပြည်ခဲ့တဲ့2012ခုနှစ်တက်မတော်နဲ့ KNU နှစ်ဖက်အပြစ်ခတ်ရစဲရေးမလုပ်နိုင်သေးမီ၈နှစ်ပေါင်းများစွာကတည်းက KNU ထိန်းချုပ်နေနေတွေမှာနှစ်စဉ်နှစ်တိုင်း KN အာဇာနည်နေ့အထိမ်းအမှတ်ကျင်းပခဲ့ကြပါတယ်။တက်မတော်နဲ့အပြစ်ခတ်ရစဲရေးလုပ်ပြီးနောက်ပိုင်း KN အာဇာနည်နေ့ကိုလက်နက်ကင်နေနေတွေမှာကျင်းပတယ်လို့တချို့အစိုးရထိန်းချုပ်နေနေတွေမှာလည်းကျင်းပလာနိုင်ခဲ့ပါတယ်။အစိုးရနဲ့တိုင်းနာလက်နက်ကိုင်တွေငြင်းငြင်းရေးဆွေးနွေးနေခြင်းဖြစ်တယ်လို့ခမ်းမလိုနေရာမှာကျေးလက်လိုနေရာတွေမှာကျင်းပခဲ့တာမို့ဘာပြက်တနာမှမရှိခဲ့ဘူးလို့နော်အုံးလှနဲ့ကရင်တိုင်းနာတချို့ကဆိုပါတယ်။ဒါပေမဲ့အခုနောက်ပိုင်းခမ်းမတွေဖုံးတော်ကြီးကျောင်းတွေနဲ့ကျေးလက်မှာကရင်အာဇာနည်နေ့အခမ်းအနားကျင်းပတာကိုအာဏာပိုင်တွေဘက်ကကန့်တက်လာရကနေအခုလိုပြက်တနာတွေစပြီးဖြစ်လာတာလို့ရန်ကုန်မြို့နယ်မဟာဗန္ဓုလပန်းချံအတွင်းကျင်းပတဲ့ကိအာဇာနည်နေ့အခမ်းအနားမှာနော်အောင်လှကပြောခဲ့ပါတယ်။အလားတူအေယာဝတီတိုင်းဝန်ကြီးချုပ်ကိုစားကရင်တိုင်းသားရေးရာဝန်ကြီးလက်မှတ်နဲ့ထုတ်ပြန်တဲ့ညွှန်ကြားချက်တစောင်းမှာအခမ်းအနားကျင်းပတာကိုတားမြစ်တာမရှိပေမဲ့ကရင်အာဇာနည်ဆိုတဲ့အသုံးလုံးမသုံးဖို့ကန့်တက်တာကိုတော့တွေ့မြင်ကြရပါတယ်။ဥပမာအဖြစ်စောပါဦးကြီးနေ့ဘာညာလွှဲပြီးသုံးဖို့ဖြစ်ပုံရပါတယ်။အာဏာပိုင်တွေရဲ့အဲ့ဒီလိုကန့်သက်ချုပ်ချယ်မှုဟာအခုရန်ကုန်မြို့နယ်မှာကရင်တိုင်းသားတွေဆန္ဒပြရတဲ့အခြေအနေထိဆိုက်ရောက်သွားစေခဲ့ပါတယ်
။တကယ်တော့ပြည်တော်စုရဲ့အာဇာနည်ပုဂ္ဂိုလ်ဟာအမျိုးသားခေါင်းဆောင်ကြီးဗိုလ်ချုပ်ဆန်းနဲ့အပေါင်းပါတွေဆိုတာဘယ်သူမှအငြင်းမပွားကြပါဘူး။အလားတူတိုင်းသားသီးသီးမှလည်းသူတို့ရဲ့ကိုယ်ပိုင်အမှတ်လက္ခဏာအရသူတို့ခေါင်းဆောင်တွေအာဇာနည်ပုဂ္ဂိုလ်တွေအထိမ်းမှတ်နေတွေစသဖြင့်ရှိကြပါတယ်။ပြည်တော်စုစိတ်ဓာတ်တိုင်းသားဒဏ်လူရေးစိတ်ဓာတ်ထားတယ်ဆိုရင်အဲ့ဒါမျိုးအတိမတ်ပြုပေးဖို့လိုပါလိမ့်မယ်အခုကရင်လက်နက်ကိုင်တော်လှန်ရေးကသတ်မှတ်ပေးလိုက်တဲ့ကရင်အာဇာနည်စောပတ်ဦးကြီးဆိုတာဟာလက်ရှိကရင်လက်နက်ကိုင်အဖွဲ့အားလုံးကရင်တိုင်းသားအားလုံးလက်ခံထားကြတဲ့တူဦးတည်သောခေါင်းဆောင်ပါသူ့ရဲ့ကရင်ကံကြမ္မာကရင်ဖန်တီးဖို့ပါဝင်တဲ့စောပတ်ဦးကြီးမူလေးချက်ဆိုတာကိုလည်းလက်ရှိကရင်လက်နက်ကိုင်အစုအဖွဲ့အားလုံးကင်ဆယ်ထားစေဖြစ်ပါတယ်
အခုပြဿနာမှာကရင်တွေကအာဇာနည်ဖြစ်တတ်မှတ်တဲ့စောပါဦးကြီးဟာမြမတက်မတော်လက်ချက်နဲ့ကြာဆုံးခဲ့ရတာဖြစ်လို့တက်မတော်နဲ့အစိုးရဘက်ကအတိအမှတ်ပြုဖို့ခက်ခဲသည်ဆိုစေအောင်ဒီထက်သေးငယ်တဲ့အခြားပြဿနာတွေအများကြီးရှိနေပါသေးတယ်ဥပမာအဖြစ်ပြီးခဲ့တဲ့စက်တင်ဘာလ23ရက်နေ့ကကျင်းပတဲ့မွန်ပြည်နယ်လွှတ်တော်အစည်းအဝေးမှာတထုံအမတ်တက်ကိုစလေဒေါ်ခိုင်ခိုင်လက်ကတိုင်းသားအခွင့်အရေးနဲ့ပတ်သက်တဲ့မေးခွန်းတစ်ခုမေးမြန်းခဲ့ပါတယ်။သူကတိုင်းသားလူမျိုးတွေရဲ့သံကောင်းစည်းပတ်ပုံတင်နိုင်ငံသားစီစီကပ်ပြားတွေမှာလူမျိုးနဲ့သက်ဆိုင်တဲ့အခေါ်အဝေါ်တွေထည့်သွင်းရေးသားဖော်ပြပေးဖို့ရှိမရှိအရင်ကမှားရင်းထည့်သွင်းဖော်ပြခံရသူတွေကိုလည်းပြန်ပြီးပြင်ဆင်ဖော်ပြပေးဖို့ရှိမရှိမေးခဲ့ပါတယ်။ဒါကိုမွန်ပြည်နယ်လဘကဝင်ကြီးကကာယံရှင်ကပြောတဲ့အခေါ်အဝေါ်ကိုထည့်သွင်းပြီးမြင်အရင်မှားရင်းခဲ့တာတွေကိုပြင်ဖို့ကတော့တီထောင်စုအဆင့်ထိကျင်ပြရမယ်ဆိုပြီးဖြေခဲ့ပါတယ်။ဒီမေးခွန်းနဲ့အဖြေရဲ့နောက်ွယ်မှာရှိနေတဲ့ပြဿနာကြီးကတိုင်းနာနာမည်တွေရှိမှသူ့တိုင်းနာအမှတ်လက္ခဏာစောဆိုင်မင်းနော်နန်းမိစသဖြင့်ရှိပါလျက်နဲ့ဦးဒေါ်မောင်မရှိကတက်ပြီးနှစ်ပေါင်းများစွာဗမာမှုလုတ်ခဲကြလို့ပါပဲတချို့ကြောက်တွေလဝကအရာရှိတွေဆိုရင်တိုင်းသားနာမည်တွေကိုဗမာလိုခေါ်လို့လွယ်တဲ့နာမည်ပြောင်းတက်ပေးတာမျိုးတောင်လုတ်တက်ကြပါတယ်အဲ့ဒီလိုမှားယွင်းခဲ့မှုတွေအတွက်နိုင်ငံသားစီစီရေးကတ်မှာပတ်စပို့မှာအိမ်ထောင်စုဇယားမှာပြန်ပြင်ခြင်းနဲ့ဆိုရင်တော့ပြည်ထောင်စုဝန်ကြီးအစင်းလောက်ထိတင်ရမှာဆိုတော့အမားတွေကိုမပြင်ဆင်ပေးခြင်းဘူးဆိုတဲ့သဘောမျိုးတယောက်စီပါတယ်ဒီလောက်ပဲလားဆိုတော့မကသေးပါဘူးအားလုံးသိကြပြီဖြစ်တဲ့အတိုင်း2014ခုနှစ်ကမြန်မာနိုင်ငံမှာတကောင်ဆင်းကောက်ခဲ့တာမို့အခုဆို9နှစ်ကျော်ရှိပါပြီ။အခုချိန်ထိတိုင်းနာလူမျိုးတွေနဲ့ဆိုင်တဲ့အချက်လက်တွေထုတ်ပြန်မပေးနိုင်သေးပါဘူး။အကြောင်းကတော့အရင်စစ်အာဏာရှင်တွေလက်ထက်ကလုပ်ခဲ့တဲ့တိုင်းနာ135မျိုးဆိုတာကိုကြောယူယူထားတာဖြည့်ဆွတ်ရမယ့်နေရာတွေမှာလဲနမူနာအဖြစ်ကချင်းလိုဖြည့်ကျင်လဲရတယ်၊ဂျင်းဖော်လိုဖြည့်ကျင်လဲရတယ်စသဖြင့်မရှင်းမလင်းလုပ်ထားတာတွေကြောင့်ဒီနေ့တစ်ထိမထုတ်ပြန်နိုင်သေးတာလို့နားလည်ရပါတယ
်မြန်မာနိုင်ငံမှာတိုင်းသားတိုင်းလူရေးပြဿနာဟာကာလကြာရှည်စစ်ပွဲဖြစ်ပွားနေရသည့်အထိကျယ်ပြန့်ပါတယ်ဒီပြဿနာပြည်လည်ရေးအစိုးရတမတော်တိုင်းသားလက်နက်ကိုင်တွေဝိုင်းဖြစ်ရှင်းနေကြတာလဲမှန်ပါတယ်ဒါပေမဲ့တိုင်းသားအချင်းချင်းကြားနက်နက်ရှမ်းရှမ်းအမြင့်တွေနေတဲ့တိုင်းလူရေးဆိုင်ရာပြဿနာတွေကိုတော့သတိပြုမိကြတာနည်းသလိုအစိုးရဖွင့်နိုင်တဲ့ဗမာလူများစုတွေဘက်ကစနစ်တကျကင်တွေဖြစ်ရှင်းပေးတာမျိုးလဲမတွေ့ရသလောက်ပါပဲဒီပြဿနာတွေကိုအတိမတ်မပြုတ်ကိုင်တွယ်ဖြေရှင်းတာမျိုးလဲမလုပ်ဘဲနဲ့ပြည်တွင်းစစ်ရက်ဆဲပြီးပြည်တွင်းညီညာရေးရအောင်အကောင့်ထဲပေါ်နိုင်လိမ့်မယ်ဆိုတာမျိုးကတော့ဖြစ်နိုင်လိမ့်မယ်မထင်ကြောင်းပ
ါတရင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အပြီးအခုတော့လာမယ့်အင်ညာညာဓာတ်ရိုက်လေလံစီစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအတိပေးပါစီရှင
်ဘာရှင်ဟင်ဒီမနက်ကဟောစစ်စုကလက်ချက်လျှောက်လို့မှာလူခွင်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂနဲ့နိုင်ငံတကာမျက်နှာစာတွေမှာစစ်စုဟောပြောဆိုဝေဖန်တာတွေခံခဲ့ရဘူးပါတယ်အခုရွေးကောက်ပွဲနဲ့တက်လာတဲ့ NLD အယတာစုရလက်ထက်မှာလူခွင့်ရေးကိစ္စဟာတကြော့ပြန်လူပြောများစရာဖြစ်လာတာမို့လို့အခုဒီကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီမှာမကြာခင်မှာဆွေးနွေးဆုံးဖြတ်ချက်ချစရာတွေရှိနေပါတယ်။လူခွင့်ရေးနဲ့ပတ်သက်ပြီးတော့တစ်ချိန်လုံးပြောဆိုလာခဲ့ကြသူတွေအခုတော့ဆွေးရအာဏာယူလာချိန်မှာလူခွင့်ရေးနဲ့ပတ်သက်ပြီးတော့အမြင်များပြောင်းသွားလို့လားဒါမှမဟုတ်အယတာစုရရဲ့လုပ်ပိုင်ခွင့်ပဲနည်းနေလို့လားသရရှင်တွေဘယ်လိုယူဆကြပါလဲ။လာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်စီစဉ်မှာဒီကြောင်ဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်စနစ်မြင်းများလိုတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923829994ဖြစ်ပါတယ်။အီးမေးလ်လိပ်စာက bemis@voenews.com ဖြစ်ပါတယ်။ပါဝင်စနစ်မြင်းများကြမဲ့သရရှင်တွေကိုကြိုးပါရစေခင်ဗျာ။
ဒီဒဲလီလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။လာမယ့်အင်္ဂါညဒဲလီလိုင်းအစီအစဉ်မှာပါဝင်ဇူနီဘူအတွက်ထပ်မံဖိတ်ခေါ်ရင်းအခုဆက်ပြီးတော့မအေးတနာကျော်စီစဉ်တင်ဆက်တဲ့မြမပြီမပေးစာများကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်။
ဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ viewer မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြောရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါရဲ့။ဒီလိုကို Facebook Messenger အသုံးပြုပြီးရေးလာကြတဲ့တော်ရရှင်ရဲ့အစာရေးထဲမှာဆိုရင်တော့ကိုကိုထွန်းဆိုတဲ့ Facebook အကောင့်ပိုင်ရှင်ကဒီလိုရောက်လာတဲ့အစာတွေကိုစိတ်ဝင်စားအောင်လို့ပြန်ပြီးတော့ဖတ်ကြားဖြည့်ကြားပေးတဲ့အတွက်နားထောင်ရတာအထူးကျေးဇူးတင်ပါတယ်။ကိုရိုင်းရင်ဖွင့်စရာမရှိပေမဲ့လည်းသူများရင်ဖွင့်တာနားထောင်ပေးနေပါရဲ့မယ့်အေးတနာကြောင့်တဲ့ဟုတ်ကဲ့ Facebook အကောင့်ပိုင်ရှင်ကိုကိုထွန်းဒီလိုကိုအားပေးလာတာပါကျေးဇူးတင်ပါရဲ့နော်။အောင်ကျော်ဦးဆိုရတော့အရှင်ကလည်းမင်္ဂလာပါ viewer ကျွန်တော်ကအောင်ကျော်ဦးပါ viewer ကိုနားဆင်လာခဲ့တာကြားပြီအခုဆိုရင်တော့နှစ်ပေါင်းမနည်းတော့ပါဘူးတဲ့ viewer ရဲ့အစီအစဉ်လေးအားလုံးကိုလည်းကြိုက်နှစ်တပါးတယ်တင်းလေးကိုတော့ပို့ပြီးတော့နားထောင်ဖြစ်တယ်လေနောက်ပြီးတော့အစီအစဉ်လေးထဲမှာအားကစားတင်းလေးကိုထည့်ပြီးတော့ညွှန်ကြားပေးစီခြင်းပါတယ်ဥမာဆင်နေတဲ့တင်းငွေနေဒီမှာကစားတဲ့ပွဲတွေပေါ့ viewer ဒီချက်မကအောင်မြင်ပါစေတဲ့ဟုတ်ကဲ့ပါကိုအောင်ကျော်ဦးကြီးကျမတို့ကလည်းကိုအောင်ကျော်ဦးပြောသလိုပဲအထူးဆင်နေတင်းတွေမှာဂရုစိုက်ပြီးတော့အားကစားတင်းလေးကိုထည့်တင်ပြီးတော့ညွှန်ကြားပေးနေပါရဲ့နော် viewer အစီအစဉ်လေးကိုနားဆင်အားပေးတယ်ဆိုတဲ့အတွက်ကျေးဇူးတင်ပါတယ်ကျမတို့အစီအစဉ်လေးကို Facebook ကရောရုပ်မြင်သံကြားကပါဒါရိုက်ဖမ်းယူကြည့်ရှုလို့လည်းရပါတယ်နော်ကောင်းရဆိုတဲ့တော်ရရှင်တယောက်ကတော့သူကလည်း Facebook Messenger မှာစာရေးလာတာပါအခုတော်ရရှင်တွေကလည်းဒီလွယ်လွယ်ကူကူတယ်လီဖုန်း Facebook ကိုအသုံးပြုပြီးတော့စာရေးလာကြတာများပါတယ်နော်ဒီကောင်းရဆိုတဲ့တော်ရရှင်ကတော့
မင်္ဂလာပါခင်ဗျာ VOA အဖွဲ့သားအလုံးကြားမှာကြပါစေအချိန်နဲ့တိကျသတင်းတွေတင်ဆက်ပေးလို့နားထောင်ရတာအားရကျေနပ်မိပါတယ်မြမအေးနိုင်ငံတကာအေးတွေထုတ်လွှင့်ပေးနေလို့အသိပညာလည်းတိုးစီပါတယ်အစီအစဉ်အလုံးနှစ်သက်ပါတယ်ကြိုက်တဲ့အချိန်မှာနားထောင်လို့ရတဲ့အတွက်လည်းအရင်ကျေးဇူးတင်ပါတယ်တစ်ခါကလေးမှာနှစ်ခါနားထောင်ပြပါတယ်ပြပရောက်မြန်မာတွေအတွက်အမိမိကိုတရိယာစီပါတယ် VOA တိထမကအောင်မြင်ပါစေအဖွဲ့သားများအားလုံးကျန်းမာချမ်းသာကြပါစေ
သူကလည်းဒီသတင်းတွေကိုစီစဉ်တင်ဆက်ပေးတဲ့ VOA ကိုကျေးဇူးတင်ပါတယ်လို့ရေးလာတာပါဟုတ်ကဲ့ပါကျွန်တော်တို့ကလည်းခုနပြောသလိုပဲကျွန်တော်တို့အစီအစဉ်တွေကိုနားဆင်ကြည့်ရတဲ့တော်ရရှင်အားလုံးကိုအထူးကျေးဇူးတင်ပါတယ်နော်ကောင်းမြတ်ဆိုတဲ့စာရေးလာတဲ့ဒီ Facebook Messenger ကတော့ရရှိကတော့တင်းငွေရင်းညပြန်စာအစီအစဉ်မှာပါဝင်ခြင်းလို့ပါတယ်ဟုတ်ကဲ့ပါတင်းငွေရင်းညပေးစာအစီအစဉ်ကျွန်မပြန်ကြားပေးပါတယ်ဟုတ်ကဲ့ဒီတော့ရရှိဘယ်လိုများပါကျင်တာပါလဲရှင
်ကျွန်တော်ကထိုင်းမှာလှုပ်လှုပ်နေပါတယ် VOA သတင်းတွေနားထောင်လာတာ၄တန်းကြောင်းသားပွားတွေကပါအခုအလုပ်လုပ်နေတော့ VOA သတင်းနှွင့်ချိန်မှာနားထောင်လို့မရပါဘူးအားမအလွှင့်ပြီးသားကိုပြန်နားထောင်ရတာပါတခါလေအတန်တွေကတအားတိုးပါတယ်ဒါပါပဲViewer ကအကူအမတွေစိတ်လက်ပေါ်ပါပျော်ရွှင်ကြပါစေမြန်မာပြည်ကြီးလည်းတကယ်ကိုလွတ်လပ်တဲ့ဒီမိုကရေစီအမြဲဆုံးရပါစေလို့ဆုတောင်းပေးလိုက်ပါတယ
်မြန်မာနိုင်ငံကြီးအတွက်လည်းဒီတော်ရရှင်ကဆုတောင်းပေးလာသလိုဒီကျွန်တော်တို့ကလည်း Viewer နောက်ထောင်တဲ့ဒီတော်ရရှင်ကိုလည်းကျွန်မပြန်ပြီးဆုတောင်းပေးချင်ပါတယ်နော်ထိုင်းမှာအလုံးလုံးနေတယ်ဆိုလို့အလုံးကိုင်းအဆင်ပြေပါစေလို့ပြောချင်ပါတယ်အတန်ကတအားတိုးတယ်ဆိုတာဒီအင်တာနက်ကနားထောင်တာထင်ပါတယ်အင်တာနက်ကတခါတလေတိုးတက်တယ်လို့လည်းတခြားသောရရှင်တွေကပြောပါရဲ့ကျမတို့အခုတလောတော့ဓာရီကိုပို့ပြီး view site နေပါရဲ့ရှင်ဒါကြောင့်မလို့ဆက်ပြီးတော့နားဆင်အားပေးပါအောင်လို့ပဲပြောချင်ပါရဲ့နော်အတန်တိုးတယ်ဆိုပြီးတော့နောက်ထပ်ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းတစ်ချက်တည်းပြောပြချင်ပါရဲ့ဥညာနာတိုက်ချောင်းလို့ပြောထားပါရဲ့အဓိကကတော့ဒီသောရရှင်ကဒီကျမတို့အစီအစဉ်တွေကိုခုနသောရရှင်တွေလိုပဲပြန်နားထောင်ရတာ radio line နဲ့အဆင်မပြေလို့ပါဆိုတော့ရေးလာတာပ
ါ VOA ခေတ်စနစ်တွေဘယ်လိုပြောင်းပြောင်းအမြဲအားပေးနေလဲပါရှင်လေးလုံးဗီဇာနောက်ပိုင်းသူများအိမ်ကဖွင့်တာသွားနားထောင်ကြရတဲ့ခေတ်ကနေအဲဒီတုန်းကတော့ရွာမှာရေဒီယိုကက်ဆက်ကနှလုံးမဲရှိတာလေတီဗီဆိုတာတော့ဝေလာဝေးပေါ့မန္တလေးရောက်စာတင်သားဘောပါ90ဝန်းကျင်ကစလို့ခိုးကြောင်ခိုးဝက်နားထောင်ကြရတဲ့ခေတ်အဲဒီအချိန်ကနေဒီနေ့ Facebook ခေတ်ရောက်နေတာတော့ VOA ကိုအားပေးနားဆင်နေရတော့မှ e-book တွေဘလောက်ပဲခင်မီအဆင်ပြေနေတယ်ဆိုပေမဲ့စာအုပ်ကိုကင်ဖတ်ရမှအရသာရှိသလိုအင်တာနက်သတင်းတွေဘလောက်ပဲခင်မီမြန်ဆန်နေပေမဲ့ရေဒီယိုဘီးလေးကိုလှည့်ပြီးတော့ချိန်ညှိရတာကအရသာရှိတာပါ VOA ဒါကြောင့်ရေဒီယိုလိုင်းကိုဒါကြောင့်ရေဒီယိုလိုင်းတွေကိုတေချာလေးဂရုစိုက်ပေးပါလားခုနောက်ပိုင်းအဆင်မပြေဘူးဖြစ်နေလို့ပ
ါဟုတ်ကဲ့ဒီစာအုပ်ပြန်ကြားပေးရမယ်ရှင်တော့ကျမတို့ကဒီမြန်မာနိုင်ငံကိုလွှင့်တဲ့အခါမှာလိုင်းလိုမီတာကလွှင့်နေဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်တို့ကဘာတစ်ဖက်ခြမ်းကနေဟိုကြားထဲကနေပြီးတော့တဆင့်ခံပို့ပေးတဲ့ဒီဂျိုးရုဆလောင်းတွေကနေမြန်မာနိုင်ငံကိုအရောက်ပို့တာဖြစ်ပါတယ်ဒါကြောင့်မို့ဟိုတနေ့ရရမှာရာသီဥတုဖောက်ပြန်မှုပါညာရှိတဲ့အခါမှာအတန်လေလိုင်းတစ်ခုခုဖြစ်သွားရပါတယ်ကျွန်တော်တို့ကတော့ဘယ်လိုင်းကနေလွှင့်မယ်ဆိုတာကိုတတ်သမှတ်ထဲထားပြီးတော့မှဂျိုးရုတွေကနေဟိုချိတ်ဆက်ပြီးတော့ဒီဂျိုးရုတွေကိုလည်းတခါရဲ့အပြည့်အစုံချိန်ထားရပြီးတော့မှထုတ်လွှင့်ရတာဖြစ်ပါတယ်ရှင်ကျွန်တော်တို့ဘက်ကနေပြီးတော့ဒီနေ့တော့ရာသီ
ဒီဥရုဆိုလို့ဒါလေးကိုပြန်လိုက်မယ်ဆိုတာမျိုးလုံးလို့မရပါဘူးရှင်အဲ့ဒါဒီရေဒီယိုတွေကနေပြီးတော့ဒီကဘာတစ်ဖက်ခံထုတ်လွှင့်တဲ့အခါမှာဖန်ယူနားဆင်ရတဲ့ဒုက္ခပူရဲပါလာတာဖြစ်ပါတယ်ကျမတို့ဒီအစီအစဉ်တွေကိုဒီဂျစ်တယ်လိုင်းအားနဲ့ထုတ်လွှင့်ပေးနေပါတယ်ဒါမှမဟုတ်လည်း မြန်မာနိုင်ငံရနိုင်ငံရဲ့အခြေအနေတွေနောက်ပြီးလူမှုရေးရာကိစ္စအဝါအဝါနဲ့ပတ်သက်ပြီးတော့သောရရှင်နေကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာတွေကိုလည်းကျွန်တော်တို့ဗီဒီယိုတွေကရရှိပါတယ်။အဲ့ဒီထဲကစာတစ်စာကိုပြောပြချင်ပါတယ်။ဒီသောရရှင်ကတော့မြန်မာနိုင်ငံအနောက်ခြမ်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့ဆေးရေးပဋိပက္ခနဲ့ပတ်သက်ပြီးရေးလာတာဖြစ်
ည်သူတွေကိုကျူးလွန်နေတဲ့အပြစ်တွေကိုမသိတာနဲ့တွေ့ပါတယ်။မြန်မာနိုင်ငံကလူတွေစစ်ဖြစ်နေတဲ့ရခိုင်တိုင်းသားကြေးရွာတွေမှာနေစေချင်ပါတယ်။တပ်မတော်ကဘာတွေလုပ်လဲ၊ဘာတွေကျူးလွန်လဲသိရပါလိမ့်မယ်။ဒီအဖြစ်ကိုတပ်မတော်ကဖုံးကွယ်ပြီးတော့မီဒီယာတွေမှာပြောတာတွေလည်းချပါတယ်။ဒါကအထက်ကလူတွေဖုံးဖိထားတာလား၊ရှေ့တန်းကတယင်းမှုကဖုံးဖိတင်ပြတာလားကျွန်တော်မသိပါဘူးဒါကိုတကဘာလုံးအမှန်သိအောင်ပြောပြပါ VOE ရဲ့
ဟုတ်ကဲ့ပါမြန်မာနိုင်ငံမှာတကယ်တမ်းစစ်တပ်ကကျူးလွန်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာပြည်မကပြည်သူတွေသိရှိပြီးတော့ကိုကျင်းစာနိုင်ကြပါစေဆိုပြီးတော့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်ရှင်အေးဆိုဆိုတဲ့တော်ရရှင်စာလို့လေးရေးလာတာကတော့အစိုးရနဲ့စစ်တပ်တွဲမပြောပါနဲ့တဲ့အစိုးရကစစ်တပ်ကိုသူ့နေရာသူပြန်ရအောင်လို့ဥပဒေပြင်ဖို့စ조사နေကြလေ။ဒါကလည်းတော်တော်ကိုခက်ခက်ခဲခဲလုပ်နေရတာပါဆိုပြောသူ့ရဲ့အမြင်ကိုရေးလာပါတယ်။တော်ရှင်ရဲ့ရင်ဖွင့်စာတွေကိုလည်းဆက်ပြီးပြောပြပေးချင်ပါတယ်နော်။အေဘရာတာဆိုတဲ့တော်ရရှင်မှာဒီတော်ရရှင်ကဟိုးရင်ခတဲ့ view ကိုနားဆင်လာတာ140လောက်ရှိပါပြီတဲ့အခုဒီလဲအားပေးနေသေးပါအခုမြန်မာနိုင်ငံမှာအုပ်ချုပ်နေတဲ့အရက်သားအစိုးရကိုတစ်ခုလောက်ပြောချင်ပါတယ်ဆိုပြီးအခုလိုရေးလာပါတယ
်ကျွန်တော်က VOA ကို1990အခုကတည်းကနားဆွဲခဲ့ပါတယ်နှစ်ပေါင်း90ကျော်ခဲ့ပါပြီတက်သားကိုယ်တဲ့ Amplitude Plastifiber Transistor ခီးဆောင်အသေး Portable အစုံ Radio ခင်မျိုးစုံနဲ့ပါအခုတော့ Android Device ပေါ့ Data ဘိုးကုန်ကြမှုရှိပေမဲ့အစစတော့စိတ်တိုင်းကြပါတယ်မျိုးပေါင်းဆောင် frequency တွေကိုနေ့စဉ်တိုင်းမကြေညာတာကြာပြီ VOE Radio ကအဖုံးနဲ့ဝင်ပါပါကုသညုံကိုကြေညာသလိုမီတာတွေကြီးကအဆင်မပြေပါ Digital H လေလိုရင်းပြောကြရအောင်မိမိကနေဘက်ပင်စင်စားဝန်တန်းတွေပါဆက်လုပ်နေရင်ပင်စင်လေးမစားရတော့မှဆိုလို့ဟိုကောင်တွေလက်ထက်2008မှာ Harley ပင်စင်ယူလိုက်ပါတယ်အမေသူတို့ကောင်းတာလည်းရှိပါတယ်ပင်စင်လာစားများတိုးရင်တင်းတင်းကျပ်ရခဲ့ကြသည်ကြီးပါNLD တမူးကြီးတွေနဲ့ကိုရန်တော်များကိုပြောပြပါဒီတခုတော့ပြောင်းလဲချိန်မတန်ပြရစီနဲ့လို့ဟိုကောင်တွေလက်ထဲလိုပဲဆက်လုပ်တာကောင်းပါတယ်လို့မခံစားလိုက်ကြရပဲတည်သွားသူတွေလည်းရှိကြမှာပါကျေးဇူးပါ VOA ရေ
တော်ရှင်အေမရတာโอเคအရင်အစိုးရကတော့ तू မထောက်ခံပါဘူးဒါပေမဲ့ဒီပင်စင်ကိစ္စနဲ့ပတ်သက်ပြီးတော့အရင်တော့ကလိုပဲဒီခုလက်ရှိအစိုးရဆက်ပြီးလုပ်ပေးစီခြင်းပါတယ်ဆိုတော့ပြောသွားတာဖြစ်ပါတယ်ရှင်တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်ဒေတာလာရဲ့တော်ရရှင်တွေကိုလည်းနောက်ပိုင်းမှာအလှည့်ပေးဦးမှာဖြစ်ပါရင်နော်ကျွန်တော်တို့ view ရင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။ email ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါက်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါရှင်။ခုတော့တေးတောင်းတဲ့ဇောရရှင်တွေကိုမြန်မာတခြင်းလေးတပုတ်နဲ့ဖြောပြပေးကြပါမယ်။ Viewer အဖွဲ့သူအဖွဲ့သားတွေအားလုံးမင်္ဂလာပါ။ကျွန်တော်ချစ်ခင်ရတဲ့တငယ်ချင်းဦးအောင်ဇာရဲ့မွေးနေ့မှာတငယ်ချင်းတွေနဲ့ Viewer အဖွဲ့သူအဖွဲ့သားတွေအားလုံးနားဆင်မှုအစိုးရစောင်းလိုင်းရဲ့တငယ်ချင်းတွေပဲမှလဲဆိုတဲ့တခြင်းကိုကျေးဇူးပြုပြီးတော့ထုတ်လွှင့်ပေးပါလို့တောင်းဆိုပါရစေ။ Viewer အဖွဲ့သူအဖွဲ့သားတွေအားလုံးလည်းလူရင်းဆန္ဒတလုံးတဝရီပြေဝါကြပါစေလို့ဆုမွန်ကောင်းတောင်းပေးပါရစေ။ဆိုပြီးတော့ခိတချင်းရွှေဟော်ရှမ်းပြည်နယ်ကိုရောက်နေတဲ့ကျင်းစိုးဆိုတဲ့တော်ရရှင်တောင်းဆိုလာပါတယ်။ဟုတ်ကဲ့ဒီမွေးနေ့ရှင်ကပဲပြီးခဲ့တဲ့တပတ်ကသူကိုယ်တိုင်တောင်းဆိုထားတဲ့တခြင်းလေးထုတ်လွှင့်ပေးလိုက်ပါရနော်။ဒီတော့ဒီတပတ်ဒီတော်ရရှင်တောင်းဆိုထားတဲ့ဒီဆောင်းလိုင်းတည်ဆိုထားတဲ့တငယ်ချင်းတွေပဲမှလည်းဆိုတဲ့တခြင်းလေးထုတ်လွှင့်ပေးကြပါတယ်။ဒီတောင်းနဲ့တော်ရရှင်ရောတချစ်ဗီဒီယိုတော်ရရှင်တွေအားလုံးရောဒီတေးတောင်းခံရတဲ့တော်ရရှင်တွေရောဒီတခြင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားချင်ကြည့်ပါဦးရှင်။ရေကူပြန်ဆောင်နိုင်မှုရောတို့တွေကပန်းကတကယ်ချောင်းနော်Hot like naru me the day I meet my ta nge jin de be ma le ta ga dan chao yo no ni no le me tu nai de ka te ni ja de cha mu pyan ni ya nge do di ne lo na wa ne mi de ချင်းတွေပဲမှလဲဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတင်းနှင်းတွေနေကြပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA Internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါရဲ့နော်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။တငယ်ချင်းတွေပဲမှလေးဘာကတန်းတောင်းရောအဲ့ဒီချက်ကိုဘုံနေလို့လည်းမထူနိုင်တဲ့ကျော်ရဲ့မြမပြီမှပေးစာများကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်ပြီးတော့ကိုငင်းချင်းနဲ့မအီတန်စင်တို့စီစဉ်တင်ဆက်တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ရပါမယ်ရှင
်။မဲခင်ပြောင်စုနယူးယောက်မြို့မှာပြီးခဲ့တဲ့သတင်းပတ်တုန်းကအိလာ30ခုရဲ့လူထားတဲ့သတို့သမီးဝစ်ဆောင်ပြိုင်ပွဲကိုကျင်းပဖြစ်ပါတယ်။မင်းခင်ပြည်သူတဝန်းကပေးပို့ရှင်ပြိုင်တဲ့ပြိုင်ပွဲဝင်ဝစ်ဆောင်ပေါင်း1500ကျော်တွေကရွေးချယ်ခဲ့တာဖြစ်ပြီးတော့ရုပ်တံမှလည်းထုတ်လွှင့်ခဲ့တာပါ ဒီပြိုင်ပွဲမှာတော့တောင်ကယ်ရိုလိုင်းနားပြည်နယ်ကမင်းမိုဆာဟတ်စကာဖန်တီးတဲ့ဝန်ဆောင်ကအနိုင်ရသွားပါတယ်။တချောင်းတို့အက်နဲ့သုံးမွေထူထားတယ်လို့ဖန်တီးထားတဲ့ဒီဝန်ဆောင်ဟာအင်တာဆက်ကူလေး၄၀ရှိခုအသုံးပြုပြီးတော့နိုင်ပေါင်း၄၀၀ကျော်ဖန်တီးခဲ့ရပါ။သူဝန်ဆောင်ကဂျိုင်းပြဲကျူးတချောင်းရေသူမစတိုင်အမီရှိ ကောင်းဝန်ပုံစံနဲ့ဖြစ်ပါလေ။ဝစ်ဆောင်မှာနှင်းစီပုံစံပန်းမွင့်လေးတွေကိုလည်းထူထားတာပါ။ကွလ်တက်နော်တန်ကုမ္ပဏီကစီစဉ်ကျင်းပတဲ့ဒီပွဲမှာအဲ့ဒီကုမ္ပဏီကထုတ်လုပ်တဲ့အင်တာ၃၀ကူတွေကိုပဲအသုံးပြုရတာဖြစ်ပြီးတော့ခြေသေးတွေဇစ်တွေလည်းမတုံရပါဘူး။ကော်ရီတိတ်တွေအဲ့နဲ့အချီချိုးတွေကိုပဲတုံးရတာပါ။ဒုတိယဆုကိုတော့ရွှေနဲ့ငွေပန်းမွင့်လေးနဲ့ပုံဖော်ထားတဲ့
င
်ဗြိတိန်နိုင်ငံမြောက်ပိုင်းမှာပြီးခဲ့တဲ့ဘက်ကပင်လယ်ပြင်နဲ့ကိုတုံးလုံးနဲ့ရေစင်းကူးတဲ့ပွဲတစ်ခုကိုကျင်းပခဲ့ပါတယ်လူရပေါင်းများစွာဟာမနက်စောစောစီစီအေးချမ်းနေတဲ့အချိန်မှာလူရသည်ကနေဆောင်းရသည်အစအကူအပြောင်းအထိမ့်မှတ်ပွဲကိုဆင်နွှဲခဲ့ကြတာပါ Northumberland ဒေသ Barry Ridge ခန်းချီမှာကျင်းပခဲ့တဲ့ဒီပွဲဟာပရာဟိတာအလူနဲ့ကိုယ့်ဘာသာကိုချစ်တာကိုပြဖို့အတွက်ကျင်းပခဲ့တာလည်းဖြစ်ပါတယ်ဦးစီးကျင်းပတဲ့ပရာဟိတာအဖွဲ့အစည်းကဒေသတွေမှာနေထိုင်သူတွေရဲ့ကိုယ်စိတ်နှစ်ပါးကျန်းမာရေးအတွက်ရည်ရွယ်တယ်လို့လည်းသူတို့ရဲ့အင်တာနက်စာမျက်နှာမှာရေးသားထားပါတယ်ရေကူသမား Jack Hagerson ကစတင်ဦးဆောင်ခဲ့တာဖြစ်ပြီးတော့ဒီနှစ်ကျင်းပတဲ့ပွဲကတော့ခုနှစ်ချိန်မြောက်ကျင်းပတဲ့ပွဲလည်းဖြစ်ပါတယ
်ဒီပြည်နိုင်ငံက Elfstown နဲ့ဒေသမှာဝိတ်စုံအထူးဆက်အမျိုးမျိုးဝတ်ပြီးတော့ရေဟုတ်စီးရဲ့ပွဲတစ်ခုကိုပြီးခဲ့တဲ့သတင်းပတ်တုန်းကကျင်းပခဲ့ပါတယ်အိုက်ကာနီဗယ်လို့ခေါ်တဲ့ဒီပျော်ဝဲရှင်ပွဲမှာပါဝင်ခဲ့ကြသူတွေကရုပ်ရှင်ဇာတ်ကောင်လေးဖြစ်တဲ့ Harry Potter ရုပ်ရှင်တွေကလို့တပြက်စီးပြန်တွေကိုစီးနေတဲ့ပုံစံ Star Wars ရုပ်ရှင်တွေက Stormtrooper စစ်သားတွေလို့ဝတ်ဆင်ကြသူတွေရှိတယ်လို့အဝါရောင်ဘဲယုံကြည်ကိုလည်းဝတ်ကြတဲ့သူတွေရှိကြပါတယ်။သူတို့ဟာအကောင်းဆုံးဝတ်ဆုံတဲ့ပြန်တန်းသူစုအတွက်လည်းပြန်ပွဲတစ်ခုအနေနဲ့ရှင်းပြန်ခဲ့ကြတာပါ။ဒီပြန်ပွဲကိုတော့ IK Flaw လို့ခေါ်ပြီးတော့1980ပြည့်နှစ်တွေကလေးကစတင်ပြီးတော့ကျင်းပခဲ့တာပါ။စင်ဟီလေးရွာကလေးမှာကျင်းပတဲ့ဒီပွဲမှာတခြားဖြောင်ရွေးမှုတွေလည်းပါဝင်ပါတယ်။၃ရက်ကြာကျင်းပခဲ့တဲ့ဒီပွဲမှာလာရောက်ကြည့်ရှုသူပေါင်း3000ကျော်တက်ရောက်ခဲ့ပါတယ်ရှင
်။ကိုငင်းငယ်နဲ့မိုင်းတန်စင်တို့တင်ဆက်ခဲ့တဲ့ကမ္ဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာပါ။ဒီကနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ခုဆက်ပြီးတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါရှင
်။ဟောင်ကောင်မှာမျက်နှာဖုံးမတက်စေဖို့တားမြစ်ထားတဲ့အရေးပေါ်ဥပဒေထုတ်ပြန်ထားတာကိုစတင်နေနေတဲ့ဒီမိုကရေစီထောက်ခံတဲ့ဆန္ဒပြတဲ့သူတွေဟာဒီလမ်းတွေပေါ်ကိုထွက်ဆန္ဒပြခဲ့ကြပြီးတော့ဒါကိုရဲတပ်ဖွဲ့တွေကနေရာအတော်များများမှာမျက်ရည်ရုံဘုံတွေတုံးပြီးတော့နေနေကြပါတယ်။ဆန္ဒပြတဲ့သူထောင်နဲ့ချီပြီးမိုးရေရွာနေတဲ့ကြားကပဲထီထီဆောင်းပြီးတော့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ဆန္ဒပြမှုတွေအပတ်စဉ်လိုဖြစ်နေတဲ့ဒီဟောင်ကောင်မှာပဲမျက်နှာဖုံးတက်ဆန္ဒပြတာကိုအရေးယူမဲ့အရေးပေါ်အုပ်ဥတွေတရားထုတ်ပြန်လိုက်တဲ့ပေါ်ကန့်ကွက်မှုတွေကိုဟောင်ကောင်တရားရုံးချုပ်ကဒီကနေ့တနင်္ဂနွေနေ့မှာဖယ်ချလိုက်ပါတယ်မြောက်ကိုရီးယားနဲ့အမေရိကန်နိုင်ငံကြားလုပ်ငန်းအစ်စ်နျူကလ িয়ার ဆွေးနွေးမှုတွေကနေမြောက်ကိုရီးယားကမနေ့ကဒေါသကြီးပဲနှုတ်ထွက်သွားခဲ့ပါတယ်အမေရိကန်ရဲ့ချင်းကပ်မှုဟာပြည်ပြောင်းငြင်းငြသာသာမရှိတဲ့အတွက်မြောက်ကိုရီးယားနိုင်ငံအနေနဲ့အလွန်ပဲစိတ်ပြတ်မိတယ်လို့မြောက်ကိုရီးယားကိုယ်စားအဖွဲ့ရဲ့ကြီးကဲကပြောပါတယ်။မြောက်ကိုရီးယားအနေနဲ့အခုလိုစဉ်းစားပွဲကနေနှုတ်ထွက်လာတာဟာအမေရိကန်အနေနဲ့သူတို့ရဲ့အရင်ရည်တည်ချက်နဲ့သဘောထားတွေကိုမပြောင်းလဲပဲဆက်ကင်ဆွဲထားတာကြောင့်ဖြစ်တယ်လို့လည်းသူကပြောပါတယ်။အမေရိကန်သမ္မတတော်ထရန့်ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်နဲ့ပတ်သက်ပြီးတော့ယူကရိန်းနိုင်ငံပေါ်PR ပေးခဲ့တဲ့ဆိုတဲ့ဆွဲချက်နဲ့ပတ်သက်ပြီးဒုတိယမြောက်ထိုင်ကြသူတယောက်နောက်ထပ်ထွက်ပေါ်လာခဲ့တယ်လို့အဲ့လူရဲ့ရှင်းနေကပြောလိုက်ပါတယ်ဒီလူဟာပထမတယောက်တုံးကလိုပဲထောင်လိုင်းရေးတိုင်းဝမ်ကဖြစ်တယ်လို့ရှင်းနေမောက်ဇာယီက ABC ရုပ်သံရဲ့ This Week ဆိုတဲ့အစီအစဉ်ကိုပြောကြားခဲ့တာဖြစ်ပါတယ်ရှင်းနေဇာယီဟာအဲ့တိုင်ကြသူတယောက်ဆုံးအတွက်ရှင်းနေလိုက်ပါဆန်းသောမှာဖြစ်ပြီးတော့ဒုတိယမြောက်ထိုင်ကြသူဟာဒီကိစ္စနဲ့ပတ်သက်ပြီးတော့တိုက်ရိုက်သိရှိထားသူဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုရန်နိုင်ပြောပြခဲ့ရပါရှင်ဒီညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးတူဗင်စကီဖြစ်ပါတယ်။ VOA American အတန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ1925 32တို့ကနေအတန်လှည့်ပေးခဲ့တာပါ။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.